Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ကနေ2025ခုနှစ်ဇန်နဝါရီလ15ရက်ဗုဒ္ဓဟူးညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီနေ့ညထုတ်လွှင့်ပေးမယ့် VOA Radio အစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့ပြင်လိုင်းနမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစည်းအဝေးကိုကျွန်မခင်လေးကအစည်းအဝေးဖြင့်တာဝန်ယူတင်ဆက်ပေးပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးနဲ့ဟာမတ်အကြားအပြစ်ခတ်ရစဲရေးသဘောတူညီချက်ရဖို့နှီးလာနေပါပြီယာရုကဆန့်ကန့်ခံထားရတဲ့တောင်ကိုရီးယားသမရဖမ်းဆီးခံရပါတယ်အွန်လိုင်းငွေကြေးလင်လဲတဲ့ gain တွေကိုနေနှင်းဖို့ DKBA BGF နဲ့ကြားဆောင်တက်တွေနဲ့စီဝိုင်းလုံကရှင်နေဒီကနေ့ဆွေးနွေးကြကြပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်အောင်သတင်းတွေကိုတော့မခင်လေးနဲ့ပဲအတူတင်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဆက်လက်တင်ဆက်ပေးသွားဖို့ရှိပါတယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ရန်ကုန်မြို့နယ်တခြားမြို့ကြီးတွေမှာရခိုင်လူငယ်တွေကိုအဓိကထားပြီးတော့ဖမ်းဆီးစစ်ဆင်နေတဲ့အကြောင်းကိုကြားရမှာပါ
စစ်ကအဲ့ဒီသူတို့ကဖြတ်တော်လို့ရှိရင်တောင်မှကိုက7မြင်းဆောင်ဆိုတဲ့အစီအစိမ့်နဲ့ပေါ့နော်ငါ့ကိုများသူခုစစ်ပြီးတော့များအပြစ်ချမလားအဲ့လိုစိတ်ဓာတ်ရောရှိတယ်ချင
်းရခိုင်မျိုးသမီးတူပြောတာကိုကြားခဲ့ကြရတာဖြစ်ပါတယ်ဒီအကြောင်းမင်းမြန်ချက်သတင်းပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူဖားကန့်မြို့မှာဖြစ်ခဲ့တဲ့မြေပြိုမှုနောက်ဆက်တွဲသတင်းစစ်ကောင်စီကဒရုန်းတွေကိုအသုံးပြုပြီးတိုက်ခိုက်တာနဲ့ထိုင်းမြန်မာနယ်စပ်online လိမ်လည်မှုတွေနဲ့ပတ်သက်တဲ့သတင်းတွေကိုကြားကြရမှာဖြစ်ပါတယ်။ဒါ့အပြင်ဗုဒ္ဓဟူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်စီစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့တူပြောပြပေးပါမယ
်။ Israel နဲ့ Hamas အကြားဂါဇာမှာဖြစ်နေတဲ့စစ်ပွဲအဆုံးသတ်စင်မဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ရနိုင်ဖို့စစ်ဆန်ညီနိုင်မှုတွေဒီကနေ့ဇန်နဝါရီလ15ရက်နေ့မှာစူးစမ်းနေကြပါတယ်။ဒီချိန်ထဲမှာပဲဂါဇာအလယ်ပိုင်းနဲ့တောင်ပိုင်းဒေသတွေကိုလေကြောင်းကဒီကနေ့တက်ခတ်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။ဂါဇာကခန်းယူနစ်စ်နဲ့ DAL ဘလာတို့မှာရှိတဲ့ဟာမတ်စ်ပြည်မှတ်တွေကိုတက်ခတ်ခဲ့ခြင်းဖြစ်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။သဘောတူညီချက်ရနိုင်ဖို့အတော်လေးနှိစက်နေပြီလို့အမေရိကန်နဲ့ကာတာနိုင်ငံအရာရှိတွေကမနေ့အင်္ဂါနေ့မှာပြောကြားခဲ့ပေမဲ့သဘောတူညီချက်ပါအချက်လက်တချို့ကိုအသေးစိတ်ထပ်မံဆွေးနွေးဖို့လိုနေသေးတယ်လို့သတိပေးပြောဆိုပါရတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတော့အပြစ်ခတ်ရစဲသဘောတူညီချက်ရဖို့အရင်ကတည်းကပိုပြီးနှိစက်လာနေပြီဖြစ်တဲ့အတွက်သဘောတူညီချက်ရနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဒါပေမဲ့သဘောတူနိုင်မှုဟာမတ်စ်ဘက်ကနောက်ဆုံးအဖြေပေးရမှာဖြစ်ကြောင်းဝါရှင်တန် DC မြို့မှာမနေ့အင်္ဂါနေ့ကပြောခဲ့ပါတယ်ခင်ဗျာ။
ရုရှားဘက်ကနေဒရုန်းတွေအပါအဝင်လေကြောင်းကနေယူကရိန်းကိုပစ်ခတ်တိုက်ခိုက်ခဲ့ပြီးဒေတာရင်းကအရေးပါတဲ့အခြေခံအဆောက်အအုံတွေပျက်စီးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာပြောပါတယ်။ယူကရိန်းပြည်သူတွေရဲ့နေစဉ်လူနေထိုင်မှုဘဝတွေအတွက်အခြေခံလိုအပ်တဲ့သဘာဝတန်ခွေနဲ့လောင်စာတွေဖြန့်ဖြူးပေးတဲ့စနစ်တွေကိုပါပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ယူကရိန်းသမ္မတကပြောဆိုပါတယ်။မစ်ဆိုင်းတုံးအစင်40ဒရုန်းအစင်80လောက်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့အဲ့ဒီတွေက30ကျော်ကိုပစ်ချနိုင်တယ်လို့လည်းသူကပြောပါတယ်။လေချောင်းရန်ကာကွယ်ရေးအတွက်အကူအညီထောက်ပံ့ပေးတဲ့မဟာမိတ်တွေကိုကျေးဇူးတင်ကြောင်းဒါပေမဲ့ဆက်ပြီးတိုးမြင့်လှုပ်ဆောင်သွားဖို့လိုနေတယ်လို့လည်းတမ်မရာဇလန်စကီကပြောပါတယ်။လေချောင်းရန်ကာကွယ်ရေးအတွက်ထောက်ပံ့ဖို့ပြီးခဲ့တဲ့ဝါရှင်တန် DC နဲ့ဂျာမနီနိုင်ငံမှာပြုလုပ်တဲ့ NATO အစည်းအဝေးမှာဂရိပြုထားတာတွေအပြည့်အဝအကောင့်ထဲဖော်နိုင်ခြင်းမရှိသေးဘူးလို့လည်းသူကပြောဆိုခဲ့ပါတယ်ရှင်။
ကာကွယ်ရေးဝန်ကြီးအဖြစ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကရွေးချယ်ထားတဲ့ Pete Hegseth ကအမေရိကန်စစ်တပ်အတွင်းတရားကောင်စိတ်ဓာတ်ပြန်လည်ရှင်သန်ကြီးထွားလာအောင်လုပ်မယ်လို့သူ့ကိုယာရုခန့်ရေးအတွက်အထက်လွှတ်တော်မှာမနေ့ဇန်နဝါရီလ14ရက်နေ့မှာကျင်းပတဲ့ကြားနာပွဲအတွင်းထွက်ဆိုခဲ့ပါတယ်။အရက်အလွန်ကျွံတောက်တာအမျိုးသမီးတွေအပေါ်လင်မဲဆန်ရအနိုင်ကျင့်တာတွေရှိခဲ့မှုတယ်ဆိုတဲ့ဆွဆွချက်တွေအတွက်လွှတ်တော်အမတ်တွေရဲ့မိကွန်းတွေကိုလည်းရှောင်တိန်ခဲ့ပြီးသူ့ရဲ့စစ်ဖက်ဆန်ရအတွေ့အကြုံတွေကိုသာအဓိကပြောခဲ့တာပါ။သူစစ်မှုထမ်းခဲ့စဉ်ကလှုပ်ဆောင်ခဲ့တဲ့အချက်တွေပေါ်အခြေခံပြီးသူ့အနေနဲ့ဒီယာဒူးနဲ့ထိုက်တန်ခြင်းရှိမရှိဆိုတာဆုံးဖြတ်ဖို့ပြန်လည်ဖြေကြားခဲ့ပါတယ်။ဟက်ဆက်ဟာရှေ့တန်းမှာတိုက်ပွဲတို့ကြုံရှိမှုသူတူဖြစ်တဲ့အပြင် Fox ရုပ်သံသတင်းဌာနမှာလည်း Anchor အဖြစ်တာဝန်ထမ်းဆောင်မှုသူဖြစ်ပါတယ်။ကြားနာပွဲအတွင်း Illinois ပြည်နယ်အထက်လွှတ်တော်အမတ် Tammy Duckworth ကအာဆီယံအဖွဲ့ဝင်ဆန်နိုင်ငံရှိတဲ့အထက်ကတနိုင်ငံရဲ့နာမည်ကိုပြောပြပါလို့မေးတဲ့အခါမှာတော့ဟက်ဆက်အနေနဲ့ဖြေဆိုနိုင်ခြင်းမရှိပါဘူးခင်ဗျာ။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာဖြစ်နေတဲ့တော်မီကြောင့်မလို့တေဆုံးသူဟာ25ဦးထိရှိနေပြီဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာလည်း6တွေ့ပြီးတော့လေပြင်းတိုက်ခိုက်တဲ့အတွက်ကြောင့်မီးကူးဆက်နိုင်တဲ့အန်နီကိုသတိထားဖို့အတွက်အမျိုးသားမိုးလေဝသဌာနအပါအဝင်ဒေသဆိုင်ရာအာဏာပိုင်တွေကသတိပေးချက်တွေထုတ်ပြန်ထားပါတယ်။ လူ30လောက်ပျောက်ဆုံးနေစေဖြစ်တဲ့အတွက်တိုက်ဆုံသူအရေအတွက်ဟာတိုးလာနိုင်တယ်လို့လဲ Los Angeles မြို့တော်ဝန်ကပြောပါရယ်အင်္ဂါနေ့မှာလေတိုက်နှုန်းကခန့်မှန်းထားတာထက်လျော့ကျခဲ့ပြီးမဲ့အခြေအနေတွေဟာထိမ့်ချုံနိုင်ခြင်းမရှိသေးဘဲနဲ့ဗုဒ္ဓဟူးနေ့နေ့လယ်ပိုင်းလောက်မှာလဲလေပြင်းတိုက်ခိုက်နေတယ်လို့မိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ထားပါရယ်မိသက်တပ်ဖွဲ့တွေဟာတနင်္လာနေ့ရက်စတင်လောင်ကျွမ်းခဲ့တဲ့နောက်ထပ်နေရာတစ်ခုအပြင်အဓိကတော်မီလောင်ကျွမ်းနေတဲ့နေရာနှစ်ခုကိုမီးထိန်းချုပ်နိုင်ဖို့ကြိုးစားလှုပ်ဆောင်ပေးမယ်လေလေပြင်းတိုက်ခိုက်မှုကြောင့်အခက်အခဲကြုံနေကြရပါတယ်။တော်မီဟာ66စတူယန်ကီလိုမီတာအကျယ်ဝန်းလောင်ကျွမ်းခဲ့ပြီးအဲ့ဒီနေရာနေ18ရာခိုင်နှုန်းဟာဒီကနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာလောင်ကျွမ်းခဲ့တာဖြစ်ပါတယ်ရှင်။
ပြည်ရေအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 15953ည9.25 kHz 11803ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေတွေမှာ9လက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေအမေရိကန်တန်ကနေဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေရပါခင်ဗျာတောင်ကိုရီးယားမှာစစ်အုပ်ချုပ်ရေးကြီးညာခဲ့တာကြောင့်အရာတို့ကဆန့်ကန့်ခံထားရတဲ့တမရယုံစုယိုးကိုအာဏာပိုင်တွေကဒီကနေ့ဇန်နဝါရီလ15ရက်နေ့မှာထိန်းသိမ်းလိုက်ပါတယ်။အကျင့်ပြတ်ချစားမှုတပ်ဖြတ်ရေးအေဂျင်စီအနေနဲ့သူ့လုပ်ရနဲ့ပတ်သက်လို့စုံစမ်းစစ်ဆေးခွင့်မရှိပေမဲ့လည်းသူ့ထွက်တန်ရုံမဖြစ်စေလိုတာကြောင့်ပူးပေါင်းဆောင်ရွက်တာဖြစ်ကြောင်းယုံကပြောပါတယ်။ဒီကနေ့မနေ့အစောပိုင်းကရဲအင်အား3000လောက်ဟာသူနေထိုင်တဲ့အဆောက်အုံကိုဝိုင်းရံပြီးဖမ်းဆီးဖို့ကြိုးစားခဲ့ပြီးတဲ့နောက်ယုံကအဖမ်းခံခဲ့တာပါ။တောင်ကိုရီးယားသမိုင်းမှာအာဏာလက်ရှိတမရတယောက်ကိုအခုလိုဖမ်းဆီးတာဒါပထမဆုံးအကျင့်လည်းဖြစ်ပါတယ်။ယွန်းပေါ်အာနာအလွဲသုံးစားလုပ်မှုအကျင့်ပြတ်ချစားမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့တရားရုံးကဆင့်ခေါ်ခဲ့ပေမဲ့လာရောက်ဖို့ပြက်ကွက်ခဲ့တာကြောင့်ဖမ်းဝရမ်းထုတ်ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတမရလူညုံရေးတပ်ဖွဲ့တွေကလာရောက်ဖမ်းဆီးသူတွေကိုတားဆီးခဲ့တာကြောင့်ယွန်းကိုဖမ်းဆီးဖို့အခက်အခဲတွေ့ပြီးရပ်ပေါင်းတော်ကြာမှဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဆိုးလ်မြို့တော်လူကုန်တန်ရပ်ကွက်မှာရှိတဲ့နေအိမ်ကထွက်ခွာလာတဲ့ယွန်းဟာမီဒီယာတွေကိုရှောင်ရှားဖို့အိမ်နောက်ပေါက်ကနေထွက်ခွာလာရမှာသူ့ရှေ့နေတယောက်ကလည်းယွန်းကားနဲ့အတူလိုက်ပါသွားခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံအရှိတ်ဘက်ချန်ထိုင်းနယ်စပ်အနီးကြားဖြန့်အွန်လိုင်းလိမ်လည်မှုတွေကိုအဓိကလုပ်ကိုင်နေတဲ့နေရာမှာဂျပန်နိုင်ငံသား6ဦးအပါအဝင်အများအပြားဖမ်းဆီးခိုင်းစီခံထားရတယ်လို့လူကုန်ကူးခံရသူတွေအရေးဆောင်ရွက်နေတဲ့ထိုင်းရဲဘက်အဖွဲ့အစည်းတစ်ခုကထုတ်ပြန်ပြောဆိုလိုက်ပါတယ်ဂျပန်သတင်းစာတစ်ဆောင်ဖြစ်တဲ့ The Asian Shinbun ကဒီကနေ့ဗုဒ္ဓဟူးနေ့မှာရေးသားဖော်ပြလိုက်တာပါဖန်စီခံထားရတဲ့ဂျပန်နိုင်ငံသားတွေဟာအမျိုးသား5ဦးမျိုးသမီး2ဦးဖြစ်ပြီးသူတို့ရဲ့နိုင်ငံကူးလက်မှတ်တွေကိုတင်စီခံထားရတဲ့အတွက်သူတို့ကိုကယ်ထုတ်ဖို့အခက်အခဲဖြစ်နေတယ်လို့အကူအညီပေးနေတဲ့အဖွဲ့ရဲ့ဇန်နဝါရီလ9ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဂျပန်ဆိုရကြီးကတော့ဂျပန်နိုင်ငံသားတွေကိုကာကွယ်စောင့်ရှောက်ဖို့တုံ့ပြန်ဆောင်ရွက်သွားမယ်လို့တိုကျိုမှာဇန်နဝါရီလ14ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံဘက်ခြမ်းကကြားဖြန့်လိမ်လည်မှုလုပ်ငန်းတွေမှာအနည်းဆုံးနိုင်ငံပေါင်း22နိုင်ငံကလူပေါင်း6000လောက်ဖမ်းဆီးခိုင်းစေခံထားရတယ်လို့ယုံကြည်ကြောင်းထိုင်းရဲဘက်အဖွဲ့အစည်းရဲ့အစီရင်ခံစာမှာလည်းဖော်ပြထားပါတယ်။အဲ့ဒီထဲမှာတရုတ်နိုင်ငံသား3900လောက်ပါဝင်တယ်လို့လည်းဖော်ပြထားပြီးမြန်မာနိုင်ငံရဲ့ဘယ်အချမ်းမှရှိနေတယ်လို့နေရာအတိအကျဖော်ပြထားခြင်းတော့မရှိပါဘူးရှင
်။နေဆက်ကအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုနှိမ့်နှင်းဖို့အတွက်ကရင်တိုင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်ကြတဲ့ DKBA နဲ့BGF နဲ့ကြားဆောင်တပ်တွေနဲ့စီးပွားရေးလုပ်ငန်းရှင်တွေဒီကနေ့မြောက်ဝတီမြို့မှာတွေ့ဆုံဆွေးနွေးပါတယ်။နေဆက်လူကုန်ကူးမှုတွေတပ်ဖြတ်ရေးနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေမလုပ်ဖို့အသက်မပြည့်သေးတဲ့သူတွေကိုအာရမခန့်စစ်တာတွေမလုပ်ဖို့နဲ့ငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုခွင့်မပြုဖို့ဆွေးနွေးသဘောတူကြတဲ့အကြောင်းဒီသကမဲဆောက်မီဒီယာသတင်းတွေမှာဖော်ပြပါတယ်။အင်းနီချင်းထိုင်းနိုင်ငံကိုလာရောက်တဲ့အာရှနိုင်ငံတွေကနိုင်ငံသားတချို့မဲဆောက်တစ်ဖက်ကငွေလိမ်ဂိုင်းတွေကဖျားယောင်းခေါ်ဆောင်သွားတဲ့အတွက်ပြန်ကယ်ဆယ်ရတဲ့သတင်းတွေရက်ဆက်ထွက်ပေါ်လာနေချိန်မှာကရင်တိုင်းသားလက်နက်ကိုင်အဖွဲ့တွေတရုတ်လုပ်ငန်းရှင်တွေနဲ့တွေ့ဆုံတာဖြစ်ပါတယ်။အွန်လိုင်းကနေဆက်အွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုကရင်တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကအကာအကွယ်ပေးထားတယ်ဆိုတဲ့ပြောဆိုချက်တွေလည်းထွက်ပေါ်နေပါတယ်။ကြားဖြတ်ငွေလိမ်ဂိုင်းတွေကခီးတဲ့တချို့ကိုအတင်းကျခေါ်ဆောင်သွားတဲ့သတင်းတွေကြောင့်ထိုင်းနိုင်ငံကိုလာရောက်မဲ့အထူးသဖြင့်တရုတ်နိုင်ငံသားတွေတော်တော်များများခီးစင်နေဖျက်သိမ်းလိုက်ကြသလိုထိုင်းနိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်လာနေပါတယ်။online ငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုနင်းနေရေးထိုင်းနိုင်ငံအပေါ်တခြားနိုင်ငံတချို့ကလည်းဖိအားပေးနေကြပါတယ်။ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံအတွင်းက online ငွေကြေးလိမ်လည်မှုလုပ်ငန်းတွေမှာနိုင်ငံပေါင်း22နိုင်ငံကလူပေါင်း6000ကျော်လောက်ထိန်းသိမ်းခံရပြီးအာရမခန့်စီခံရတဲ့အကြောင်းလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကမကြသေးခင်ရဲ့ပိုင်းကပဲထိုင်းလူခွင့်ရေးကော်မရှင်ကိုတင်ပြထားပါတယ်။အများစုဟာတရုတ်နိုင်ငံသားတွေဖြစ်တယ်လို့ပြောဆိုကြပါတယ်။ဒီနေ့အစည်းအဝေးကို DKBA အဖွဲ့ခေါင်းဆောင် ပုံမူကြီးစောဆန်းအောင် BGF နေကြဆောင်တပ်ဖွဲ့ခေါင်းဆောင်ပုံမူကြီးစောချစ်သူနဲ့တရုတ်လုပ်ငန်းရှင်တွေစုစုပေါင်း60လောက်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာနိုင်ငံခြားငွေဥပဒေမဲ့ရောင်းချလဲလှယ်ရဆိုတဲ့ဆွဆွဲချက်နဲ့လူတချို့ကိုအရေးယူလိုက်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်လိုက်ပါတယ်တရမဝင်နိုင်ငံခြားငွေဝယ်ယူရောင်းချလဲလှယ်တဲ့လူပုဂ္ဂိုလ်26ဦးကိုစီးစစ်ဆောင်ရွက်ခဲ့တာမှာ6ဦးကိုအမှုဖွင့်အရေးယူထားပြီးတော့နောက်ထပ်6ဦးကိုလည်းအရေးယူနိုင်မှုဆက်လက်ဆောင်ရွက်နေတယ်လို့မြန်မာနိုင်ငံဗဟိုဘဏ်ကမနေ့ဇန်နဝါရီလ14ရက်နေ့ကရက်စွဲနဲ့ထုတ်ပြန်ကြေညာလိုက်ပါတယ်။ထုတ်ပြန်ထားတဲ့နိုင်ငံခြားငွေစီမံခန့်ခွဲမှုဥပဒေတွေကိုနိုင်ငံခြားငွေလဲလှယ်ရောင်းဝယ်ရေးလုပ်ငန်းလုပ်ကိုင်သူတွေလိုက်နာခြင်းရှိမရှိဆိုတာကိုလိုက်လံစစ်ဆေးပြီးတော့လိုင်စင်မရှိဘဲအရောင်းဝယ်လုပ်နေတဲ့သူတွေကိုဖော်ထုတ်အရေးယူနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးအပေါ်ရိုက်ခတ်လာတာမှာငွေတန်ဖိုးကျဆင်းမှုနိုင်ငံခြားငွေနဲ့ငွေလဲနှုန်းတွေမတည်ငြိမ်မှုတွေကြုံနေရတာလည်းဖြစ်ပါတယ်။ဘိုးဘန်ထုတ်ပြန်ချက်ထဲမှာငွေလဲနှုန်းတည်ငြိမ်ပြီးတော့ဈေးကစားမှုတွေမဖြစ်စေရအတွက်သွင်းကုန်လုပ်ငန်းရှင်တွေလိုအပ်တဲ့နိုင်ငံခြားငွေတွေကိုအွန်လိုင်းငွေကြေးလဲလှယ်တဲ့နေရာတွေကလဲပေးတာနိုင်ငံခြားကိုအကြောင်းမျိုးမျိုးနဲ့ထွက်ခွာသူတွေအတွက်အသေးဆုံးနိုင်ငံခြားငွေကိုလည်းပုဂ္ဂလိကဘဏ်တွေရဲ့ငွေလဲဌာနတွေကရောင်းချပေးတာတွေကိုဆောင်ရွက်နေတယ်လို့လည်းဖော်ပြထားပါတယ်ရှင်နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုင်းနဲ့တို့ပြပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်အနေနဲ့အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အရင်ဆုံးတော့ဖားကန့်မြေပြိုမှုနဲ့ပတ်သက်တဲ့နောက်ဆက်သွဲသတင်းကိုပြပြပေးခြင်းပါတယ်ကချင်ပြည်နယ်ဖားကန့်မြို့နယ်ကကြောက်စိမ့်လုတ်ကွက်တစ်ခုဟာတနင်္လာနေ့ကနွန်ကန်ပြုတ်ကျခဲ့တဲ့အတွက်ကြောင့်မလို့အင်ဂျင်50ကျော်နစ်မြုပ်ခဲ့ပြီးတော့လူအများပြားပျောက်ဆုံးနေပါတယ်။ဒီကနေ့မနေ့ကရုပ်လောင်း20ကျော်ကိုထပ်မံတွေ့ရှိထားပါတယ်။ဒေသခံတွေကတော့ပျောက်ဆုံးနေတဲ့သူ150လောက်တိရှိနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ရှာဖွေရေးလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နေပေမဲ့ထပ်မံတွေ့ရှိဖို့ခက်ခဲနိုင်တယ်လို့လည်းပြောဆိုနေကြပါတယ်။ဖားကန့်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစုံမူကျော်ကပြောပြပေးပါအောင်ရှင်။
ဖားကန့်မြို့နယ်စိတ်မှုကျေးရွာအုပ်စုကစပော့ကျေးရွာမှာနွန်ကန်ပြိုကျတာကြောင့်တနင်္လာနေ့ကလူနေအိမ်ချင်း50လောက်နစ်မြုပ်သွားပြီးလူအများအပြားပျောက်ဆုံးခဲ့ပါတယ်။အခင်းပစ်ပွားခဲ့တဲ့တနင်္လာနေ့ကရှာဖွေကယ်ဆယ်ရေးတွေဆောင်ရွက်ရာမှာကနဦးရုပ်အလောင်း၈လောင်းတွေ့ရှိခဲ့ပါတယ်။ဒီကနေ့မနေ့အထိရုပ်အလောင်း23လောင်းတွေ့ရှိထားကြောင်းဖားကန့်ဒေသခံတဦးက VOA ကိုပြောပါတယ်
။ဒီ23လောင်းတော့ပေါ်သလိုကြားတယ်ဒီမနေ့ကျောက်ဆုံးအင်ဂျီတော့50ဆိုတော့အနည်းဆုံးတော့ကျွန်တော်ထင်တာတော့150ဝန်းကျင်အဲ့လောက်တော့ရှိမနော်ကျွန်တော်ခန့်မှန်းတာပေါ့တော့ဒါပေမဲ့အဲ့ရွာခံနေပြောနေရတော့100 150ကျားမှရှိတယ်လို့ပြောတာပဲ
လောလောဆယ်မှာတော့နွန်နေပြီးပျောက်ဆုံးနေသူတွေကိုဖားကန့်မြို့နယ်ကနာယေးကူညီမှုအသင်းတွေကစုပေါင်းပြီးရှာဖွေရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့လည်းပြောဆိုပါတယ်အခြားဒေသကိုရောက်ရှိနေတဲ့ဖားကန့်မြို့ကန်တို့ကလည်းတည်ဆုံသူတွေရဲ့ရုပ်အလောင်းတွေထပ်မံတွေ့ရှိတဲ့အခြေအနေနဲ့ပျောက်ဆုံးနေတဲ့သူတွေအတိအကျခံမှန်းဖို့ခက်တဲ့အကြောင်းအခုလိုပြောပါတယ်
။အခုသူတို့နော်နေတဲ့အနေပေါ်ရတာတော့20လောက်တော့ရတယ်ဒီကနေ့တည်ရတာတော့အဲပျောက်နေတာခံမှန်းတာတော့သူတို့ကတော့အနည်းဆုံးအိမ်ကိုတော့3ရောက်တော့ရှိနိုင်တယ်ဆိုအနေထားမျိုးတွေနဲ့ရောခံမှန်းကြတဲ့တချို့ကလည်းအတိအကျအဲ့လိုကလည်းမသိထားသေးဘူးအဲ့ဒါတော့အိမ်ကြီးကတော့50ကျော်60 60နီးအဲ့လိုတွေတော့ခံမှန်းထားကြတာဒီ
ဖားကန့်မြို့နယ်ကြောက်စိမ့်လုပ်ငန်းကွက်တွေမှာနွန်ကန်ပေါက်ကြတာနဲ့မြေပြိုကြတာတွေမကြာခဏဖြစ်ပွားလေရှိပြီးဖြစ်စဉ်တိုင်းမှာလူအသေးအပြောက်တွေရှိခဲ့ပါတယ်2020ခုနှစ်ဇူလိုင်လဆန်းကဝေခါရွာအနီးမြေပြိုမှုမှာတော့လူ180ကျော်သေဆုံးခဲ့ပြီးဒီသေဆုံးမှုဟာဖားကန့်မြို့နယ်အတွင်းအများဆုံးဖြစ်ပါတယ်2019ခုနှစ်ဧပြီလမှာတော့မော်ဝမ်းကလေးရွာနွန်ကန်ကျိုးပေါက်မှုမှာတော့လူ54ဦးခန့်သေဆုံးခဲ့ပါတယ်။ဝေခါရွာမြေပြိုမှုမှာတော့သေဆုံးသူတွေဟာတောင်ကေပြန်ကမြေတွေရေကန်အတွင်းပြိုကျပြီးရေလှိုင်းရိုက်တာကြောင့်ကြောက်တူးသူနဲ့ရေမစေးကြောက်ရှာသူတွေရေကန်အတွင်းရေနစ်သေဆုံးခဲ့ကြတာပါ။ဒီဖြစ်စဉ်မှာသေဆုံးသူရုပ်အလောင်းတွေဟာရေကန်မှာပြန်ပေါ်လာတာရှာဖွေတွေ့ရှိရလွယ်ပေမဲ့နွန်ကန်ကျိုးပေါက်ပြီးနွန်အောက်ရောက်သွားသူတွေကိုတော့ရှာဖွေဖို့ခက်ခဲနိုင်ကြောင်းဒေသခံတွေကပြောပါတယ်။တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကဖားကန့်ဒေသမှာဆက်ရန်တရားကြီးတွေအသုံးပြုပြီးကြောက်စိမ့်အလွန်အကျွံတူးဖော်နေတာနဲ့ထွက်လာတဲ့မြေစာတွေကိုစနစ်တကျမစွန့်ပစ်တာတွေကြောင့်အခုလိုလူအသေးအပြောက်များနေရကြောင်းထောက်ပြတာတွေရှိခဲ့ပေမဲ့ အခုချိန်အထိအစည်းအဝေးတကြပြုပြင်လှုပ်ဆောင်နိုင်တာမရှိသေးဘူးလို့ဆိုပါတယ်ဇန်နဝါရီလ23ရက်နေ့ကဖားကန့်မြို့နယ်စပော့ရွာနှွန်ကန်ကျိုးပေါက်မှုကြောင့်လူသေဆုံးမှုဖြစ်ပွားခဲ့ချိန်မှာပဲစံခါရွာနဲ့မဇွရန်ရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်အရသာ6ယောက်သေဆုံးခဲ့တယ်လို့အခင်းဖြစ်ပွားရာအနီးမှာရှိတဲ့ဖားကန့်ဒေသခံတွေကပြောပါတယ်။ဖားကန့်မြို့နယ်အတွင်းနှွန်ကန်ပြိုကျမှုလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းတွေကိုစစ်ကောင်စီဘက်ကတော့ထုတ်ပြန်တာမတွေ့ရပါဘူ
း။ဒီလိုဖားကန့်မှာမြေပြိုလို့လူသေဆုံးတဲ့သတင်းတွေနဲ့ပတ်သက်ပြီးကြားသိရတဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းပိုဟမ်မင်းကြီးဖရန်စစ်ကလည်းဗာတီကန်ကျောင်းတော်ကဒီကနေ့ဆုတောင်းပွဲမှာမိန့်ကြားခဲ့ပါတယ်။အခုတော့ဆက်ပြီးတော့ရခိုင်ဘက်ကသတင်းတပုတ်နဲ့တင်ဆက်ပေးချင်ပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်နေရဲဆွန့်ခွာလာတဲ့လူငယ်တော်တော်များများကိုပြီးခဲ့တဲ့လတွေကစပြီးရန်ကုန်နဲ့တခြားမြို့တွေမှာစစ်ကောင်စီဘက်ကစစ်ဆေးဖမ်းဆီးတာတွေတိုးလှုပ်လာနေတယ်လို့ရခိုင်ဒေသခံတွေကပြောဆိုနေကြပါတယ်။ဖမ်းဆီးစစ်ဆေးမှုတွေတိုးလာတာနဲ့အမျှရခိုင်တိုင်းရင်းသားလူငယ်တွေကလည်းလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။ရန်ကုန်ကသတင်းပေးပို့တာကိုအလိမ်မာကပြောပြပေးပါမယ်
။ရခိုင်ပြည်နယ်အတွင်းမြို့နယ်ဆလေးမြို့နယ်ကိုလက်လွတ်ဆုံးရှုံးပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့တွေဟာရန်ကုန်နဲ့တခြားမြို့ကြီးတွေကိုရောက်လာတဲ့ရခိုင်ဒေသခံလူငယ်တွေကိုအဓိကထားပြီးတော့ဖမ်းဆီးစစ်ဆေးတာတွေလုပ်နေတဲ့ဆိုတဲ့သတင်းတွေလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေသလိုဖမ်းဆီးခံရသူတွေနဲ့နှီးဆက်သူတွေကလည်းအတည်ပြုပြောဆိုကြပါတယ်။ဒီနေ့စာပိုင်းကစလို့ဖမ်းဆီးစစ်ဆေးမှုတွေများလာနေပြီးတော့ရန်ကုန်သမိုင်းနယ်ကြောင်ပြောင်းဘက်တွေမှာနေတဲ့ရခိုင်လူငယ်တချို့ဖမ်းဆီးခံခဲ့ရတဲ့အကြောင်းရခိုင်ဒေသခံအမျိုးသမီးတူကပြောပါတယ်
။ဟိုအတီးညီမနဲ့ပြီးတဲ့အမတယောက်နဲ့နေနေတော်ညီဆက်တဲ့သူတွေဆက်မှာရရှိတယ်ရှင်ဟိုကဟိုတလော့တုန်းကသတင်းမှလည်းပါတဲ့အတိုင်းပဲသမိုင်းဘက်မှာရခိုင်တင်းနန်းတက်နေတဲ့ရခိုင်လူငယ်တွေကိုဖမ်းတော့တယ်ဆိုတဲ့အထူးတော့ကြားတယ်ပြီးလို့ရှိရင်ကြောင်မြောင်ဘက်မှာလည်းရခိုင်လူငယ်နှစ်ယောက်ဟိုဒီဟာဆိုင်ရဖမ်းတော့တယ်ညခဏနိုင်လောက်မှအဲ့လိုမျိုးကြားတယ်ဆိုညီမပုံဝန်ကျင်ကနေကြားတဲ့သတင်းပေါ့ရှင်အဲ့ဒါကြတော့ဟိုကအွန်လိုင်းကနေဖတ်တဲ့သတင်းတော့မဟုတ်ဘူးပေါ့
အခုလိုဖမ်းဆီးစစ်ဆေးမှုတွေကြောင့်ရန်ကုန်နဲ့တခြားမြို့ကြီးတွေကိုရောက်နေတဲ့ရခိုင်ဒေသခံတွေကြားစိုးရိမ်နေတဲ့အကြောင်းသူကဆက်ပြောပြပါတယ်
။ညီမတို့ဒီကြောင်းတွေပါတယ်တော့တယ်အဲ့လိုမျိုးဆိုလို့ရှိရင်တောင်မှဘလောက်ထိစိတ်လုံခြုံမှုမရှိဘူးလဲဆိုရင်စစ်ကအဲ့ဒီသူတို့ကဖြတ်တော့လို့ရှိရင်တောင်မှကိုက7မြင်းသောဆိုတဲ့အသီးစိတ်နဲ့ပေါ့နော်။ငါကောများသူတို့ကိုအခုခုစစ်ပြီးတော့များအပြည့်ချမလားအဲ့လိုစိတ်ကြတော့ရှိတယ်ရှင်။ရခိုင်တယောက်ဖြစ်နေတာဟိုဘလိုပြောမလဲအပြစ်သားတယောက်လို့သူတို့ကစံနေတဲ့ပုံစံမျိုးတွေရှိတဲ့ခါကျတော့အဲ့ဒါကြောင့်သူရင်ဆိုင်ကတော့အရန်ရှိတာပေါ့ဟိုတော်လို့တော်ရလာတဲ့ဆိုရင်လည်းထင်ထင်ပြီးတော့ပဲအဲ့လိုတော်လာနေရတာဟိုတောင်းတိုင်းဆိုအပြင်မထွက်ဘူးပေါ့နော်အဲ့လိုမျိုးပဲ
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတက်တော်အေအေချာတကြောပြန်တိုက်ပွဲတွေစတင်ဖြစ်ပွားတဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလအကုန်ပိုင်းလောက်ကစပြီးတော့ရခိုင်ဒေသခံတွေအိုးအိမ်ဆုတ်ခွာပြီးတော့ဘေးကင်းမဲ့နေရာတွေကိုထွက်ပြေးတိမ်းရှောင်နေကြရတာပါအဲဒီကလူငယ်တော်တော်များများနဲ့ပတ်စံတက်နိုင်တဲ့ရခိုင်ဒေသခံတွေကတော့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေနဲ့တခြားမြို့ကြီးတွေကိုပြောင်းရွှေ့နေထိုင်ကြပါတယ်။ဒီရခိုင်လူငယ်တွေဟာဘဝတူးတက်ရာတူးတက်ကြောင်းအတွက်ရောက်လာတာရှိသလိုတချို့ဟာလည်းမိသားစုစားဝတ်နေရေးအတွက်အလုပ်တစ်ခုခုလုပ်ကင်နိုင်ဖို့လာကြတာလည်းဖြစ်ပါတယ်။ဖမ်းဆီးမှုတွေရှိနေပေမဲ့စားဝတ်နေရေးအတွက်ဆက်လက်နေထိုင်နေရဆဲပဲလို့ရန်ကုန်မှာတင်တန်းတက်နေတဲ့ရခိုင်ဒေသခံလူငယ်တယောက်ကပြောပါတယ်။
တော်တော်များများလူငယ်တွေကတော့ကျွန်တော်မင်္ဂလာပြုရင်ဒီကျွန်တော်တို့ဟိုလက်ရှိမှာပေါ့ကျွန်တော်တို့ရခိုင်မှာဆိုရင်ဒီအစိမ့်ပညာရေးတက္ကသိုလ်ပညာရေးလို့ပညာရေးခွင့်လန့်တွေဟိုလက်လက်မီမှုလုံးဝမရှိတဲ့အရှင်တွေကအဲ့ဒါကြောင့်ကျွန်တော်တို့ကဒီရန်ကုန်မှာနေပြီးရင်ဒီပြည်ပနိုင်ငံခုခုမှာကြောင်းကျဲလို့ရမလားဟိုဒီအလောက်တိုင်းနဲ့လာခဲ့ပြီးရှင်လေအလောက်လောက်ခွင့်ရမလားပေါ့နော်အဲ့လိုကိုယ့်ရဲ့တူးတဲ့ယူတဲ့ကြောင်းကလာကြတဲ့လူတွေမျိုးရတယ်တော်မျိုးရတော့ဒီပင်လန်းတဲ့အကြောင်းတဲ့ဟိုရင်းကန်နေကြတဲ့လူတွေကြီးကြီးလို့မြင်နေကြတော့
စစ်ကောင်စီအနေနဲ့အခုလိုရခိုင်လူငယ်တွေကိုဘာကြောင့်ပြစ်မှတ်ထားပြီးတော့ဖမ်းဆီးစစ်ဆေးတာတွေလုပ်တယ်လဲဆိုတာတိတိကျကျမသိပေမဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့ကိုလက်လွတ်ဆုံးရှုံးခဲ့တဲ့အတွက်ဖြစ်နိုင်တယ်လို့ရခိုင်ပြည်နယ်ကပြောရွှေ့နေထိုင်တဲ့အမျိုးသမီးတူကပြောပါတယ်
ဟိုဘက်မှာရခိုင်ဘက်မှာစစ်ရှုံးပြီးတော့ပြည်မရောက်နေတဲ့လူငယ်တွေကိုတမင်တကာတက်တက်ကိုမြစ်တာလို့ပဲညီမအမေနဲ့ချင်းကြွမနိုင်တော့အိမ်မီးရှိုးရှင်တဲ့သဘောပဲအဲ့လိုမျိုးသူတို့လက်ထဲရောက်နေတဲ့လူတွေကိုဟိုကအပြည့်ချတာပေါ့နော်ညီမကတော့အဲ့လိုပဲနေနေချင်း
အခုလိုရန်ကုန်နဲ့မြို့ကြီးတွေကိုပြောင်းရွှေ့လာတဲ့ရခိုင်လူငယ်တွေဖမ်းဆီးခံရတာနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာပြောဆိုတာမရှိသေးပါဘူး။ဒါအပြင် VOA အနေနဲ့လည်းလက်ရှိပြီးမှရောက်ရခိုင်ဒေသခံဗန်နတ်ဦးကိုစစ်ကောင်စီကဖမ်းဆီးထားတယ်လို့ဆိုတာတိတိကျကျအတည်မပြုနိုင်သေးသလိုအစီအလာတွေနဲ့တီးခြားအတည်ပြုချက်ရဖို့စူးစမ်းနေစေဖြစ်ပါတယ်။ရခိုင်နဲ့တခြားမြို့တွေကိုပြောင်းရွှေ့လာတဲ့ရခိုင်ဒေသခံတွေကတော့ဖမ်းဆီးခံရမှာကိုနေ့စဉ်နဲ့အများစိုးရိမ်နေကြတာပါရှင်။
ရခိုင်လူငယ်တွေနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရပြီးမှာတော့အခုဆက်ပြီးပြောပြမှာကမြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဒေသကာကွယ်တပ်ဖွဲ့ PDF တွေဟာဒရုန်းတွေကိုတိုက်ခိုက်ရေးမှာထိထိရောက်ရောက်အသုံးပြုခဲ့ကြတဲ့အတွက်အာဏာသိမ်းစစ်ကောင်စီတပ်ဖွဲ့တွေဟာနေမြေတွေအများအပြားဆုံးရှုံးခဲ့ကြပါတယ်။အခုခါမှာတော့စစ်ကောင်စီတပ်တွေကိုယ်တိုင်ကခင်မီဒရုန်းတွေကိုတိုက်ခိုက်ရေးမှာပြန်ပြီးတော့အသုံးပြုလာတာကိုတွေ့ရပါတယ်။ဒီအကြောင်းကို AFP သတင်းတပုတ်ကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကပြောပြပေးပါမယ်။
ရှမ်းပြည်နယ်တောင်ပိုင်းအတွင်းရှိကယားပြည်နယ်အစပ်ကမိုးပြဲမြို့နယ်ထဲမှာစိုးမိုးထားတဲ့နယ်မြေကိုကင်းလည်နေကြတဲ့ကယန်းလက်နက်ကိုင် KNA တပ်ဖွဲ့ဝင်တွေရဲ့ကားတစ်စီးနောက်ကိုစစ်ကောင်စီခင်မီတိုက်ခိုက်ရေးဒရုန်းတစ်စင်းဝေဟင်ကနေလိုက်လာပါတယ်။မြူနင်းတွေကြားကနေမောင်းနှင်လာတဲ့ကားဟာအိမ်တိုင်အနီးမှာရပ်ပြီးလိုက်ပါလာတဲ့ KNA တပ်ဖွဲ့ဝင်တွေဟာလည်းအနီးအရှိတစ်တော်တဲကိုအလင်းမြန်ပုံးလိုက်တဲ့အချိန်မှာဒရုန်းမော်ကနေဘုံးဖြုတ်ချပေါက်ကွဲတံကြားလိုက်ရပါတယ်
။သူကပြောင်းလဲမှုရှိတာကတော့ဒီနိပညာပိုင်းကသူကပြောင်းလဲမှုရှိတယ်။သူကတော့အရင်တော့သူကလူကိုအရင်ထိုးတယ်။နောက်မှသူလူကိုအရအောင်ယင်ထိုးတော့ပေါ့အခုကမြို့မဟုတ်ပဲနေသူကနီးပညာပိုင်းနဲ့တွားကြတော့သူက drone နဲ့ပြန်တွားတယ်ဥမာလူကအဲ့တော့သူရဲ့နောက်လက်စစ်သားကနောက်မှတက်လာအမျိုးအမျိုးရှိပေါ့သူတို့ရဲ့နီးပညာရတော့ drone ကြတော့ဒီအရန်ကိုမြင့်နေတာပေါ့နော်ဒီကသူတို့ရဲ့ drone ရဲ့ပြာကလည်းရမြင့်တယ်နောက်မှသူတို့ကသူတို့ drone ရဲ့ပြန်တန်းတယ်မို့ကလည်းကျွန်တော်ရဲ့ရှင်တော့အများကြီးကွာဟာမှုရှိတယ်ပေါ့နော်သူရဲ့ drone ပြန်တန်းတယ်မို့ကမိသားစုထောင်းနေ1500ကျားမှာသူတို့ပြန်တန်းတဲ့ကြောင့်မလို့ကျွန်တော်တို့ကရှိတဲ့ကြံပါလေအာသူတို့ရဲ့ drone ကိုဖျက်နိုင်ဖို့ကလည်းအဆင်ရတော့မရှိသေးဘူးပေါ့
အရင်ကစစ်ကောင်စီကိုစတ်ကျင်ခဲ့ကြတဲ့တိုင်းရင်းသားတပ်ဖွဲ့ဝင်တွေဟာမောင်ကိုဈေးွက်ကနေအလွယ်တကူဝယ်ယူလို့ရတဲ့တရုတ်နိုင်ငံလို drone တွေကိုကြဲကြဲပြန့်ပြန့်အသုံးပြုခဲ့ကြပါတယ်ဒါကြောင့်ပြီးခဲ့တဲ့2023ခုနှစ်နှစ်ကုန်ပိုင်းလောက်ကစစ်ကောင်စီဟာရှမ်းပြည်နယ်အရှေ့မြောက်ပိုင်းဒေသမှာညီနောင်မဟာမိတ်သုံးဘွဲ့ကိုအကြီးအကျယ်ဆစ်ရှုံပြီးနယ်မြေအများအပြားဆုံးရှုံးခဲ့ပါတယ်အမည်မပေါ်လိုတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အရာရှိတချို့ကလည်းသူတို့အနေနဲ့နီးပညာပိုင်းမှာအားနည်းမှုတွေရှိတယ်ဆိုတာကို AFP ကိုဝန်ခံပြောဆိုခဲ့ကြပါတယ်စစ်ကောင်စီခေါင်းဆောင်ကိုယ်တိုင်ကလည်းနိုင်ငံအမည်မဖော်ပြပဲနိုင်ငံခြား drone ကျွမ်းကျင်သူတွေကတိုင်းရင်းသားလက်နက်ကိုင်တွေကိုအကူအညီပေးနေကြတယ်လို့တိုင်းသိပြည်သိဆွဆွဲပြောဆိုခဲ့ပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်မှနှစ်2024နိုဝင်ဘာလထဲမှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအာဏာသိမ်းပြီးပထမဦးဆုံးအကြိမ်တရုတ်နိုင်ငံကိုတွားရောက်ခဲ့က drone ထုတ်လုပ်တဲ့စက်ရုံတွေကိုလေ့လာခဲ့ပါတယ်အဲ့ဒီနောက်အခုဆိုရင်စစ်ကောင်စီတပ်တွေဟာပိုမိုခင်မီတဲ့ drone တွေကိုတိုက်ခိုက်ရေးမှာအသုံးပြုလာကြပါတယ်။ကယားပြည်နယ်ဒေသအခေါ်ကင်းနီပြည်မှာစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဝင်တွေအကြားတိုက်ပွဲတွေအဆက်မပြတ်ပြင်းထန်နေတဲ့အတွက်ဒေသခံတွေဟာပြည်တွင်းစစ်ပွဲဒုက္ခသည် IDP အဖြစ်ပြေးလွှားနေကြရပါတယ်။မိုးပြဲကနေမိနစ်အနည်းငယ်ကားမောင်းသွားရတဲ့ဖဲကုံမြို့နယ်တဲကဖြစ်တယ်လို့တိဆောက်ထားတဲ့ဒုက္ခသည်စကမ်းမှာစစ်ပြေးဒုက္ခသည်တွေနဲ့ပြည်နေပါဗျ။အဲ့ဒီအထက်မှာဒေါ်လွေးစားတို့မိသားစုလည်းအပါအဝင်ဖြစ်ပါတယ
်။ဒီနေရာမှာပဲလောက်ကြကြနေရဖို့ဆိုမပြောတော့မပြောနိုင်ဘောနော်အဲ့ဒီခုပဲတနာကြီးတာမကြရဘူးဆိုပေမဲ့သူတို့ drone နဲ့လေရင်နဲ့အမျိုးစိတ်ထဲမှာတော့အမျိုးတွေ့ဟာချိနေဘောနော်ဒီအနာမသိခင်ကျမတို့မိသားစုတော့သူများလိုအလဲအလားလောက်ကြပြီးကိုအိုးနဲ့ကိုအိမ်နဲ့အဲ့ဒီစပါဂျီတို့ဘာညာမျိုးရှိတယ်စပါလဲတော်တော်ရတယ်အန်ဒီဒါမဲ့နောက်ဆုံးတော့ပါသွားအကုန်လုံးပါပါတခုမှမပါနောက်ကျမယောက်ျားလဲဒါစိတ်ဓာတ်ကျသွားတာ
အခုဆိုရင်မိုးပြဲနေနဲ့အနီးတဝိုက်မှာစစ်ပြေးဒုက္ခတွေပေါင်း3,000-3,000ကျော်ဝင်ရောက်ခိုလုံနေကြပါတယ်ဒါဆိုရင်ကင်းနီပြည်လူဦးရေရဲ့သုံးပုံတစ်ပုံထက်တောင်ပိုပါတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ
ခုတော့ထိုင်းမြန်မာနယ်စပ် online လိင်လည်မှုတွေနဲ့ပတ်သက်တဲ့သတင်းသဘောကိုပြပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်မှာအခြေစိုက်ထားတဲ့ online လိင်လည်ခိုင်းတွေကိုနှိမ်နှင်းဖို့ဟောင်ကောင်ပြည်သူတွေကိုကာကွယ်ဖို့ဆိုပြီးဟောင်ကောင်ကိုယ်စားလှယ်အဖွဲ့ကထိုင်းရဲတပ်ဖွဲ့စုံစမ်းစစ်ဆေးရေးမှုချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာနိုင်ငံတကာပြည်သူတွေကိုအန္တရာယ်ပေးနေတဲ့လူကုန်ကူးခိုင်းနဲ့ call center တွေကိုထိထိရောက်ရောက်နှိမ်နှင်းဖို့သဘောတူခဲ့ကြပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မြရီခရိုင်အတွင်းကကြားဖြန့် online လေလေခိုင်းတွေထဲလူကုန်ကူးခံရတဲ့တရုတ်ဆောင်ဝမ်ရှင်းရဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာထိုင်းနိုင်ငံကိုလာလေရင်ပြီးခဲ့တဲ့သတင်းပတ်ကပျောက်ဆုံးသွားခဲ့တဲ့တရုတ်အမျိုးသမီး၂ယောက်ကိုထိုင်းရဲကရှာဖွေတွေ့ရှိပြီးတရုတ်နိုင်ငံကိုပြန်ပို့လိုက်တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးရေးမှူးချုပ်ဗိုလ်ချုပ်ကြီးထက်ချိုင်းပတနီလာဘတ်ကဆိုပါတယ်ဒီနောက်မှာတော့ထိုင်ဝမ်ကကြေတဲ့တူလဲလူကုန်ကူးသူတွေအွန်လိုင်းလိမ်လည်ခိုင်းနေထံရောက်ပြီးနှိပ်စက်ခံထားရတဲ့ဒဏ်ရာတွေနဲ့ပြန်လည်လွတ်မြောက်လာခဲ့တာပါအသက်28နှစ်အရွယ်ကကြေတဲ့ဟာဇန်နဝါရီလ14ရက်နေ့မှာနေရပ်ပြန်ခဲ့ကြောင်းထိုင်းသတင်းတွေမှာပါရှိခဲ့ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့မှာတော့မြန်မာနယ်စပ်ကြားဖြန့် online လေလေရာဇဝတ်ခိုင်းနေတဲ့မှာပျောက်ဆုံးနေတဲ့သူအားလုံးလွတ်မြောက်ရေးအတွက်ထိုင်းနိုင်ငံလုံခြုံရေးအာဏာပိုင်တွေနဲ့တွေ့ဆုံဖို့ဟောင်ကောင်လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တစ်ဖွဲ့လည်းလာရောက်ခဲ့ပါတယ်။အဲ့ဒီအဖွဲ့ဟာထိုင်းနိုင်ငံကတရုတ်တန်ယုံအာဏာပိုင်တွေသက်ဆိုင်ရာထိုင်းအာဏာပိုင်တွေနဲ့တွေ့ဆုံခဲ့ပြီးတော့ကြားဖြန့် online လိမ်လည်ခိုင်းနေမှာပိတ်မိနေသူတွေကိုရှာဖွေရမှာစုံစမ်းထောက်လှမ်းရေးဆိုင်ရာကိစ္စတွေအတွက်အကူအညီပေးဖို့လာခဲ့ကြတာပါထိုင်းနဲ့ဟောင်ကောင်ရဲတပ်ဖွဲ့ဝင်တို့ပူးပေါင်းက call center လိမ်လည်ခိုင်းတွေကိုနှိမ်နှင်းဖို့တရုတ်ပြည်သူသမ္မတနိုင်ငံဟောင်ကောင်အထူးအုပ်ချုပ်ခွင့်ရဒေသလုံခြုံရေးဆိုင်ရာလက်ထောက်အတွင်းဝင် Mr. Michel ကဇန်နဝါရီလ14ရက်နေ့ကထိုင်းနိုင်ငံကိုလာရောက်ခဲ့ပြီးထိုင်းအစိုးရတာဝန်ရှိသူတွေနဲ့လာရောက်ဆွေးနွေးခဲ့ကြပါတယ်ထိုင်းဒုတိယကာကွယ်ရေးဝန်ကြီးဖုန်ထန်ဝေချရချိုင်းကတော့အခုလိုပြောဆိုသွားပါတယ
်ဟုတ်တယ်ဖြစ်တယ်ทําแบบเดิมมันก็ได้ของแบบเดิมเพราะฉะนั้นอันนี้ก็มันอาจจะมีเงื่อนไขหลายอย่างที่ทําให้คิดว่านั้นขนาดเนี้ยเราไม่ได้โทษใคร
အခုချိန်မှာထိုင်းမြန်မာနယ်စပ်ကရာဇဝတ်မှုတွေဖြစ်တဲ့မူးယစ်ကုန်ကူးမှုတွေကိုတိုးမြင့်နှိမ်နှင်းဖို့ထိုင်းနဲ့တရုတ်အစိုးရတို့ပူးပေါင်းလှုပ်ဆောင်နေတာဖြစ်ပြီး6လအတွင်းမှာရော့ကျမသွားဘူးဆိုရင်ထိုင်းအစိုးရအာဏာပိုင်တွေဝန်ထမ်းတွေကြားအလုတ်ပြောင်းရွှေ့တာအလုတ်ဖြုတ်ပစ်တဲ့အထိအရေးယူတာတွေလှုပ်ဆောင်ပြီးထိုင်းနိုင်ငံဘက်ကအပြောင်းလဲလှုပ်ဆောင်သွားမယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့ပါတယ်။ဟောင်ကောင်လုံခြုံရေးဘူရိုကတော့ပြီးခဲ့တဲ့2024ခုနှစ်မလကစပြီးဟောင်ကောင်နိုင်ငံသားတွေဟာအရှိတောင်အာရှအတွင်းကနာမည်ဆိုးနဲ့ကြော်ကြားတဲ့ကြားဖြန့် online လိမ်လည်ခိုင်းနေတဲ့ကျွန်းနေလိုအခြေအနေမျိုးနဲ့အလုတ်လုပ်ဖို့ဖျားယောင်းသွေးဆောင်ခံခဲ့ရတယ်လို့တန်တရားရှိတဲ့အကြောင်းပြီးခဲ့တဲ့တနင်္ဂနွေနေ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်ဟောင်ကောင်ဥပဒေစိုးမိုးရေးအေဂျင်စီတွေကတော့သူတို့အနေနဲ့လိမ်လည်ခိုင်းနေတဲ့ကိုရောက်သွားကြတဲ့ဟောင်ကောင်ပြည်သူတွေရဲ့မိသားစုဝင်တွေစီကအကူအညီတောင်းခံမှု28ခုကိုလက်ခံရရှိခဲ့ပြီးအဲ့ဒီထဲက16ယောက်ကတော့ပြန်လည်လွတ်မြောက်လာခဲ့ပြီဆိုပြီးပြောပါတယ်။ကျန်တဲ့12ယောက်ကတော့သူတို့ရဲ့သွာလာလှုပ်ရှားမှုတွေကိုကန့်သက်ထိန်းချုပ်ခံရတယ်ဆိုပြီးဟောင်ကောင်လုံခြုံရေးဘူရိုကပြောပေမဲ့သူတို့ဟာဘေးကင်းလုံခြုံပြီးမိသားစုတွေနဲ့ဆက်သွယ်နိုင်စေဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းဝန်ကြီးချုပ်ဖဲထောင်ထန်ရှင်နာဝတ်ကတော့အခုလိုကိစ္စတွေကထိုင်းနိုင်ငံရဲ့ခရီးသွားလုပ်ငန်းကဏ္ဍတွေကိုထိခိုက်စေပြီးအစိုးရအနေနဲ့တရုတ်နဲ့နိုင်ငံတကာခရီးသွားတွေကြားယုံကြည်မှုပြန်လည်တည်ဆောက်ဖို့လှုံ့ဆော်နေတယ်ဆိုပြီးပြောထားခဲ့ပါတယ်။ထိုင်းဝန်ယဉ်ကျေးမှုဝန်ကြီးဌာနကပေးအပ်ခဲ့တဲ့ Golden Melody Awards ရဲ့ Best Male Mandarin Singer ကောင်းစီအောက်ကစကားတင်စရင်ကိုကူးနဲ့အများဆုံးစံချိန်တင်ထားသလိုစုသုံးစုရရှိထားသူဟောင်ကောင်အဆိုတော်အီဆန်ချန်းရဲ့ဘန်ကောက်ဖျော်ဖြေပွဲခရီးစဉ်ကိုလည်းဖျက်သိမ်းထားပါတယ်။အီဆန်ချန်းဟာကန်တုန်နဲ့ Mandarin Pop နှစ်မျိုးစလုံးနဲ့အကျော်ကြားဆုံးလွှမ်းမိုးမှုအရှိဆုံးအနုပညာရှင်ဖြစ်ပြီးဖေဖော်ဝါရီလ22ရက်နေ့မှာလာရောက်ဖျော်ဖြေမဲ့ခရီးစဉ်အတွင်းတရုတ်နိုင်ငံသားအများအပြားလာရောက်ကြည့်ရှုဖို့အတွက်စီစဉ်ထားတာပါ။ထိုင်းနိုင်ငံကိုလာတဲ့တရုတ်ပါဝင်နိုင်ငံသားသားခရီးသွားတွေဟာအွန်လိုင်းလိမ်လည်ခိုင်းတွေရဲ့တားကောင်အဖြစ်ရောင်းစားခံခဲ့ရပြီးတဲ့နောက်တရုတ်နိုင်ငံသားအများအပြားဟာထိုင်းကိုလဲပတ်မဲ့ခရီးစဉ်တွေဖျက်သိမ်းမှုတွေဖြစ်ခဲ့ပါတယ်။ဒီအတွက်ထိုင်းနိုင်ငံအနေနဲ့2025ခုနှစ်အထဲမှာတန်းနဲ့ချီရှိတဲ့တရုတ်ကမ္ဘာလက်ခရီးသွားလာရောက်လဲပတ်မှုတွေကျဆင်းနိုင်ပွဲရှိတယ်ဆိုပြီးခရီးသွားအေဂျင်စီတွေကလည်းသုံးသပ်နေကြပါတယ်ရှင်။
ဒီညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအပတ်စဉ်စီစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်အခုတော့အပတ်စဉ်စီစဉ်တွေလှည့်ပါအရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီဆွေးနွေးခန်းမှာဆိုရင်စီးပွားနိုင်ငံဖြစ်စဉ်မှာအာနာရှင်အာဆက်အုပ်ချုပ်ရေးပြုတ်ကျသွားပြီးတဲ့နောက်မှာတော့အထူးသဖြင့်တော်လိုင်းအင်အားစုတွေအတွက်အားကျအတူယူစရာဖြစ်လာခဲ့ပြီးမြေမရေရာသေးတဲ့စီးပွားအနာဂတ်ကိုတော့မြန်မာတွေအနေနဲ့သင်ခန်းစာယူပြီးစောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ဒီလိုအကြောင်းအရာတွေကိုအခုတပတ် Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စံတာကိုမမျှသစင်အောင်ကမေးမြန်းတွေးဆထားပါတယ်
လာပါဦးကျော်စံပါရှင
်မင်္ဂလာပါမြန်စီ
ဒီ serial မှာသမရအာဆက်အစိုးရကိုဖြုတ်ချနိုင်လိုက်တော့မြန်မာနိုင်ငံကအထူးသဖြင့်ပေါ့ဆီယနာရှင်စနစ်ကိုမုန်းတီးတဲ့လူတွေကဒီပေါ်မှာအားတက်တာကိုတွေ့ရပါတယ်အဲဘာဖြစ်လို့ဒီလိုဖြစ်ရတာလဲမြန်မာနိုင်ငံမှာလည်းဒီလိုအခြေအနေဖြစ်လာနိုင်နေဆိုရဲမျှော်လင့်ချက်တည်ပူများလာလို့လား
မှန်ပါတယ်တကယ်တော့ serial ဟာစေနုက fail state ဆိုပြီးတော့ပြောကြတယ်နောက်ပြီးတော့မြန်မာနိုင်ငံမှာเสียนาชินสเตโกဖြုတ်ချဖို့လှူလာကြတဲ့လူတွေကိုလူတိုင်းကသတိပေးပြီးတော့ဆီးရလို့ဖြစ်မယ်။ဘာညာဆိုပြောကြတော့ဆီးရအခြေအနေဟာမြန်မာတွန်လိုင်းအင်အားစုတွေသတိထားစရာကြောက်စရာအဲ့လိုမဖြစ်အောင်ဆောင်တင်းရမယ်ဆိုတာဖြစ်နေရကအခုလိုအဆက်အနာရှင်ဆိုရကိုဖြုတ်ချလိုက်တော့မမျှော်လင့်မဲ့ကဘာမှာတကဘာလုံးကိုမမျှော်လင့်ထားပဲနဲ့ရုပ်တရက်ကိုပြုတ်ကြသွားတော့အဲ့ဒီမှာချက်ချင်းအသွင်ပြောင်းသွားတယ်။ဟာဆီးရလို့ဖြစ်အောင်လုပ်ဖို့သင့်တယ်။ဆီးရလို့ဖြစ်အောင်လုပ်သင့်တယ်ဆီးရ role model စံပြကိုဖြစ်လာတဲ့သဘောပါဆိုတော့ဒါအားကြတယ်တူယူစရာကောင်းတယ်ဆိုတာလည်းပဲမှန်ပါတယ်စိတ်ဓာတ်တက်ကြွဖို့ကောင်းတယ်ဆိုတာလည်းပဲအမှန်ပါပဲဒါပေမဲ့အဲ့လိုဖြစ်အောင်ဘာတွေလုပ်ဖို့လိုအပ်တယ်အဲ့ဒီအခြေအနေရှစ်ဆက်ဖြစ်လာမဲ့ကိစ္စမှာအမှားရင်ရှိခဲ့ရင်ဘယ်လိုဆောင်တင်းရမယ်ဆိုတော့ကြိုတင်ပြီးတော့မြန်မာပေါ်လေဆိုတော့အားကြတာတက်တက်ကြွကြွကြိုးစားလာတဲ့တပိုင်းဒါပေမဲ့ဆင်ခြင်စဉ်းစားသုံးသပ်စရာပူပြီးတော့များတယ်လို့ပြောမှာဖြစ်ပါတယ
်အဲ့တော့ဒီနှိုင်းရှင်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာရောစစ်ကောင်စီအခြေအနေကအဲ့လိုမျိုးဟိုရုတ်တရက်ပြုတ်ကျသွားဖို့အခြေအနေရှိလို့လားနောက်ပြီးတော့ဒီစစ်ကောင်စီရက်တည်ရေးအတွက်တရုတ်ကလည်းလုံခြုံရေးကုမ္ပဏီဖွဲ့မယ်ဆိုပြီးတော့ဟိုတလောလေးကလုပ်နေတာရှိပါတယ်ဒါရောစစ်ကောင်စီအတွက်ထိရောက်တဲ့အကူအညီတစ်ခုမဖြစ်နိုင်ဘူးလား
စစ်ကောင်စီဟာအဲ့လိုစီးရမှလို့အခြေအနေမျိုးဖြစ်လာရင်စစ်ကောင်စီဟာတရုတ်အကူနဲ့ဆန့်ကျင်တိုင်လောက်တဲ့အထိရက်တည်တန်လောက်တဲ့အထိတော့ဖြစ်ချင်မှဖြစ်မှာပါ။ဘာကြောင့်လဲဆိုစီးရမှာမြန်မာနိုင်ငံကိုတရုတ်ကူညီဖို့လုပ်နေတာကရုရှားရောအီရန်ရောပူပြီးထိတဲ့အကူညီပါတယ်။ရုရှားဆိုလို့ရှိရင်ခလီင်လေတန်းနဲ့ကိုဝင်ပြီးဘုံကျဲတာပဲလုတ်ခက်ပေးတယ်။ဆိုတော့တရုတ်ကမြန်မာနိုင်ငံမှာလုံခြုံရေးကုမ္ပဏီဖွဲ့ဖို့ဆိုတာတဲ့အများကြီးထိတဲ့အကူသူတို့ကဝင်ပြီးတော့လုတ်ခက်တာဖြစ်ပါတယ်။ဒါပေမဲ့ပြည်သူလူထုမထောက်ခံရင်ပြုတ်ကျသွားတာပဲ။အထူးကတော်လှန်ရေးတရက်အထွေတရားဆိုတာလူလူထောက်ခံဖို့အရေးကြီးပါတယ်ပြည်သူလူထုထောက်ခံမှုမရရင်တော့အနည်းနဲ့အမြန်သွားမှာပါပဲဆိုတော့သူတို့ရဲ့စစ်သားတွေကိုနိုင်ကတိုက်ချင်စိတ်မရှိတော့ဘူးအဲ့လိုဖြစ်လာတဲ့အခါမှာမလွတ်သာပြီးတော့သူတို့ကြဆုံသွားတာပါပဲဆိုတော့မြန်မာနိုင်ငံမှာလည်းတရုတ်ကပံ့ပိုးပေးတယ်ဆိုတာအဲ့လောက်ထိတော့လေတနဲ့ဝင်ပြီးဘုံကျဲပေးတဲ့အထိတော့လုံးလိုက်မယ်မထင်ပါဘူးနောက်ပြီးတော့ကျွန်တော်တခုစဉ်းစားမိတာဒီမှာစီးရမှာအဆက်အစိုးရပြုတ်ကျသွားတော့တရုတ်တောင်မှဆင်ကျင်စဉ်းစားသွားနိုင်တယ်ဟာဒီလောက်ကူညီတာတော့မအောင်မြင်ဘူးငါတို့လည်းပဲမြန်မာနိုင်ငံမှာဒီစစ်ကောင်စီကိုလို့ဝင်လို့လည်းပဲမကူညီဘဲနဲ့နာမည်ပြတ်နေပဲငါတို့လည်းပဲဒီလူတွေကိုလက်ခံရမယ့်သဘောဖြစ်ကောင်းဖြစ်လာလိမ့်မယ်ဆိုတော့သူတွက်မှာပဲအဲ့ဒါကြောင့်လည်းပဲအဲ့ဒီမတိုင်ခင်ကပဲတေဥ်ဟာလုံးဝဝင်ဆွဲဖို့ရဒီစစ်ကောင်စီကိုအဓိကစိန်ခေါ်နေတဲ့အင်အားစုတွေနဲ့အထူးသဖြင့်ဒီတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေတင်ပြညင်းချမ်းစစ်တဲ့နည်းနဲ့ဖြည့်ရှင်းဖို့ဆိုတာအများဖြုံဖြတ်ပြီးတော့အခုတည်းကစူးစမ်းနေစေဖြစ်ပါတယ်တေဟာရုရှားကဆီးရောက်ကိုကူညီခဲ့လို့ကူညီလိုက်မလို့မထင်ရသလိုကူညီရင်လည်းပဲဒီကုမ္ပဏီဖွဲ့ပြီးတော့ကောက်ွယ်တာဟောင်းနေတာတော့မဟန်တားနိုင်ဘူးဟောလေတကယ်လို့တော်လှန်ရေးဟာတကယ်ထိရောက်အချိန်မြင့်လာမယ်ဆိုရင်လို့ယူဆမိပါတယ
်အဲ့ဒီအခုဆီးရီးယားရဲ့လက်ရှိအခြေအနေရောလုံးဝစိတ်ချပြီလို့ပြောလို့ရလားအဲ့ဒီပေါ်မှာရောဒီဆီယနာရှင်ကိုစန့်ကျင်နေတဲ့ဒီမြန်မာနိုင်ငံပေါ့နော်အဖွဲ့အစည်းရှိရလူတွေရှိရသူတို့ကရောဘလို့ထင်မြင်ပါလဲ
လုံးဆီယရဲ့လက်ရှိအခြေအနေဟာလုံးဝစစ်ချရပြီလို့ပြောလို့မရပါဘူးကြံမြင်ပြောမယ်ဆိုရင်ဆိုတော့မြန်မာနိုင်ငံကတော်လိုင်းအင်အားစုတွေဆီယကိုအားကျနေတဲ့လူတွေကလည်းပဲဒီအခြေအနေကိုအပိုင်လွတ်တွက်မှာမဟုတ်ပါဘူးသူတို့လည်းပဲသူတို့လည်းစောင့်ကြည့်ရမှာပေါ့ကွာဒီသူတို့မှားတဲ့အခွင့်အရေးကိုငါတို့မမှားမိအောင် သူတို့မှန်တာရဲ့အတိုင်းငါတို့လုပ်ရအောင်ဆိုရင်သူတို့တွေ့ကြမှာဖြစ်ပါတယ်စီရမှာစိန်ခေါ်မှုတွေအများကြီးရှိပါတယ်စီရမှာပြည်တွင်းစိန်ခေါ်မှုရောပြည်ပအခြေအနေရောစသဖြင့်ဖြစ်နေပေါ့လေဆိုတော့စီရအရေးကိုအဓိကရင်ဆိုင်နေရတာကတော့အပြုအပြက်ပြစီနဲ့လူရဲ့စာနာမှုအခြေအနေစီရနိုင်ငံမှာလူရဲ့အကြံအပြည့်25သန်းလောက်စီရမှာ78သန်းတကယ်တော့80 80ရာခိုင်နှုန်းဟာစာနာမှုအကူအညီလိုအပ်နေတဲ့စာဝန်တွေအတွက်အင်မတန်ခက်ခဲနေတယ်ဆင်းရဲမှုနွမ်းပါမှုတော်တော်ဆူဆူရဖြစ်နေဒီအကူအညီဖို့အတွက်လိုပါတယ်လမ်းပန်းဆက်သွဲနောက်ပြီးတော့ဒီ6ဦးရဲ့အခြေခံဆောက်တွေပြစီရတာအတချို့တွက်ချက်မှုရဆိုလို့ရှိရင်ဆီးရဲကိုပြန်လဲထူထောင်ဖို့အတွက်ဆိုရင်တဲ့အမေရိကန်ဒေါ်လာဘီလီယံ250နေပြီးတော့ဘီလီယံ400လောက်ထိလူအလိမ့်မယ်ဆိုပြီးတော့တော်တယ်အဲ့ဒီဟာအတွက်မတိုင်ခင်မှာကိုလောလောဆယ်မှာလူတွေရဲ့စာနာမှုအကူအညီအတွက်နောက်ပြီးပြပရောက်နေတဲ့လူတွေပြန်လာရင်ပဲမလို့နေရမလဲအများကြီးတာကိုလုပ်ဖို့လိုပါတယ်ဆိုတော့ဒီကိစ္စအတွက်သူကနိုင်ငံတကာရဲ့ယုံကြည်မှုအောင်အများကြီးကြိုးပမ်းနေရဆဲဖြစ်ပါတယ်အဲ့ဒီမှာနိုင်ငံတကာရဲ့အဓိကသူတို့ဖြစ်စေချင်တာကတော့မတူကွဲပြားတဲ့လူမျိုးရေးဘာသာရေးအစိတ်အပိုင်းနဲ့အလုံးပါဝင်တဲ့အဖွဲ့အစည်းဖြစ်ရမယ်ဒါခွဲခြားဆက်ဆံမှုရှိပဲနဲ့နောက်ပြီးတော့အဖွဲ့အစည်းတိုင်းကျမဒန်လူမျိုးပေါ်လေအကုန်လုံးတပြင်းညီမျှတဲ့အခွင့်အရေးဖြစ်ရမယ်လက်စားချေမှုရက်စက်ကြံ့ကြုတ်မှုဒီဟာတွေဟာလုံးဝပျောက်တဲ့ဒီဖြစ်ရမယ်ဆိုပြီးတော့ပြောလင်းထားရဒီစံနေနဲ့တိုင်းတာပြီးမှသူကအကူအညီပေးဖို့ဆိုပြီးတော့စဉ်းစားနေကြတာပါဆော်ဒီအရေဗျာနိုင်ငံကအခန့်ကျင်းပါတဲ့ဆီယာကိစ္စဆွေးနွေးပွဲမှာဥရောပသမဂ္ဂနိုင်ငံတွေနောက်အမေရိကန်တို့ကလည်းကိုယ်စားလှည့်လှုပ်ပါတယ်ဗြိတိန်တို့ဘာတို့ကလည်းပါတယ်အဲ့ဒီထက်မှနောက်ပြီးတော့ဆော်ဒီအရေဗျာနဲ့တကွာစီလမှာအာရဗ်နိုင်ငံတွေအများကြီးတက်ကြပါတယ်အဓိကဆီယာဘက်ကပြောတာကသူတို့ဒဏ်ခတ်ပိတ်ဆို့မှုကိုယူဆင်းပေးပါဒီနိုင်ငံတွေအင်းကဒဏ်ခတ်ပိတ်ဆို့ထားရတယ်အဆက်ဆူရလက်ထက်ကအဆက်ဆူရကပြစ်မှတ်ထားတာမဟုတ်ဘူးဒီ HDS ကမူလကသူက Islamist Militant Series စစ်သွေးကြွားတွေဖြစ်ခဲ့တဲ့အတွက်ကြောင့်သူတို့အပေါ်မှာလည်းပဲပြစ်မှတ်ထားပြီးဒဏ်ခတ်ခဲ့တာဖြစ်တယ်ဆိုတော့ဒီဒဏ်ခတ်မှုကိုယူဆင်းကြပါဆိုပြီးတော့သူတို့အဓိကထားပြီးလောဆောနေတယ်ဆိုဒီဘက်ကလည်းပဲမင်းတို့ရုပ်သိမ်းဖို့အတွက်ဒီကိစ္စတွေပြည်လောင်အင်ဆုံးလုတ်ပါဆိုတော့တောင်းဆိုနေရပါတယ်ဆိုတော့ဒီဟာကခုကိုညှိပြီးတော့မှသူတို့ဘယ်လိုဖြစ်လာမလဲဆိုတာကြည့်ရမယ်ဆိုတော့မြန်မာနိုင်ငံမှာလည်းတကယ်လို့သာအဲ့လိုဖြစ်လာရင်လည်းပဲမြန်မာနိုင်ငံမှာလည်းပဲအကုန်လုံးလူမျိုးပေါင်းစုံတန်းတူမခွဲမခြားပဲအကုန်လုံးဘက်ဆုံးပါဝင်တဲ့လူနည်းစုဘာသာရေးလူနည်းစုတွေကိုလည်းပဲအခွင့်အရေးပြေဝါပေးတဲ့ဖော်ဆောင်နိုင်မဲ့အုပ်ချုပ်ရေးရန်တရားဖြစ်လာမလားအဲ့ဒီအချိန်တွေစီမသာလျှင်နိုင်ငံတကာကလည်းပဲစဉ်းစားလိုက်မယ်ဆိုတော့ဒီမြန်မာဘက်ကတကြွလှုံ့ဆော်သူတွေရောပြည်သူလူထုရောဒါကိုစောင့်ကြည့်ကြမှာဖြစ်ပါတယ်စောင့်ကြည့်ကြလိုက်မယ်လို့ထင်ပါတယ
်အဲ့တော့တကယ်လို့ဆီးရီးယားရဲ့ရှေ့အနာဂတ်ကိုပုံဖော်ရမယ်ဆိုရင်ဘယ်လိုမြင်ပါလဲ
အကောင်းဆုံးဖြစ်လာခဲ့မယ်ဆိုရင်ဆီးရီးယားမိုင်းမှာနိုင်ငံစစ်ပြန်လဲဝေဖော်ခြင်းလို့ပြောမှာဖြစ်ပါတယ်ဆီးရီးယားနိုင်ငံဟာပထမဆုံးကရှေ့လပိုင်းနိုင်ငံအားလုံးလိုပဲသမိုင်းကိုအချင်းလေးပြန်ပြောမှရှင်အော်တိုမန်အမ်ပါယာတူရကီကိုအခြေပြုထားတဲ့အော်တိုမန်လက်နက်နိုင်ငံကြီးရဲ့လက်အောက်မှာနေခဲ့ရပါတယ်ပထမကမ္ဘာစစ်မှာအော်တိုမန်လက်နက်နိုင်ငံကြီးကပြိုကွဲသွားတဲ့အခါမှာဆီးရီးယားကိုအင်္ဂလိပ်ပြည်သူတို့ကဒါမန်ဒိတ်တွေခွဲပြီးရှေ့လပိုင်းမှာသူနယ်ကုနယ်လိုခွဲယူရတဲ့မန်ဒိတ်လိုခေါ်တာပေါ့အဲ့ဒီမှာဆီးရီးယားဟာပြင်သစ်ရဲ့လက်အောက်ခံမန်ဒိတ်ဖြစ်ခဲ့တယ်အဲ့ဒီကမှ46မှာလုံအောင်လွတ်လပ်ရလာတယ်အဲ့လိုရလာပြီးကြတဲ့ကလည်းပဲခီးရမဖြောင့်ဖြူစစ်တရဲအနာသိမှုတွေကထက်ကလဲလဲအိမ်မှာစပြီးတော့ဖြစ်တာပါပဲမကြာခဏကိုဖြစ်နေခဲ့တယ်။နောက်ပိုင်းမှာတော့ဒီအဆက်မိသားစုရဲ့ဥထုံးရေးလောက်ကိုနောက်ဆုံးနှစ်ပေါင်း20လောက်ကြာခဲ့တယ်။2017မှာမျိုးဒွန်လန်ရေးဖြစ်တော့ဒီသားအာဆက်ကအဲ့ခါသမ္မတတက်ဖြစ်နေပြီသူပြန်2010မှာဆုံးသွားတော့အဲ့ဒီချိန်မှာဒွန်လန်ရေးကပူပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတယ်ဆိုတော့ဒီစူပူမှုတွေပေါ်လေအာရဗ်နေဦးနဲ့တကတိတ်ပြင်းထန်လာတယ်အဲ့မှာဘုံကျဲမှုတွေပါတယ်လှုပ်လာခဲ့တယ်ဆိုတော့အမေရိကန်လည်းပဲအဲ့လိုမှာဝင်ပြီးတော့တိုက်ခိုက်ခဲ့တာတွေရှိတယ်ဒီခါကိုအမေရိကန်တို့ကဘယ်သူကိုဂရီလဲဆိုတော့ဒီမှာဆီးရီးယားဒီမိုကရက်တစ်ဖော့စစ်လို့ခေါ်ရတယ်သူကနော်ဆီးရီးယား SDF ပေါ့အဲ့ဟာတကယ်တော့ကတ်စီဆီးရီးယားနိုင်ငံရဲ့မြောက်ဘက်မှာရှိတဲ့တူရကီနိုင်ငံရဲ့နေဇာဖက်မှာရှိတဲ့ကတ်စီကိုသူတို့ကကူညီပြီးတော့အဲ့ကတ်စင်သူတို့အများကြီးကူညီတယ်။အဲ့ကတ်စီကိုလည်းပဲတူရကီကမကြိုက်ဘူး။သူတို့ကသူတို့နိုင်ငံထဲမှာကတ်စီရှိတော့ဒီကတ်လုံးမြောက်ရေးတွေပါလေလို့တော့တူရကီနဲ့ဆန့်ကျင်ပဲအဲ့ဒီမှာလည်းပဲအမေရိကန်နဲ့တူရကီနဲ့လည်းအငင်းပွားမှုရှိတယ်ပေါ့လေအဲ့ဒီမှာလည်းဝင်ဆွဲခဲ့တာရှိတယ်။နောက်ပြီးတော့ပိုပြီးအနေများတာကဣသရေလ။ဣသရေလကလည်းပဲအခုအာဆက်ပြုတ်ပြီးတဲ့မကြခင်မှာပဲဆီးရီးယားမှာရှိတဲ့ chemical ဓာတုဆေယုံတွေဓာတုလက်နဲ့တွေနဲ့ငါတို့ပြစ်လာမှာစူးလို့ဆိုပြီးတော့အဲဒီလက်နဲ့ဆေယုံတွေကသူကဝင်ပြီးတော့ဘုံတည့်ဖြစ်စီတာလည်းအများကြီးရှိပါတယ်ဆိုတော့ဒီအခြေအနေတွေကသူတို့ကငြိမ်သက်အောင်လုပ်ဖို့အတွက်သိခဲရင်ပါတယ်နောက်ပြီးတော့အမျိုးသမီးဂျာမန်တန်လူရရှိရေးသူတို့တွေကအစ္စလာမစ်တွေပေါ့လေအစ္စလာမ်ဝါဒီတွေဆိုတော့သူတို့အုပ်ချုပ်ရေးဖော်ဆောင်လာမဲ့ဟာကခွဲခြားမှုရှိမလားကောင်းဆောင်ကားရခွဲခြားမှုရှိဘူးလို့ပြောထားပါတယ်။ဒါပေမဲ့တချို့ကဝေဖန်ကြတယ်။သူတို့ဟာပညာရေးစနစ်မှာကြည့်မယ်ဆိုရင်လည်းဘာသာရေးနဲ့ကင်းလွတ်တဲ့ပညာရေးမဟုတ်ဘဲနဲ့အစ္စလာမ်တရားတော်ကိုအခြေခံတဲ့ဘာသာရေးမျိုးဖြစ်မယ်။ဥပမာနမူနာတစ်ခုထောက်ပြတယ်။ဒါဝင်ရဲ့ဒါ evolution theory လူကတပည့်လို့ဖြစ်လာတယ်ဆိုတော့အဲ့ဒီဟာကိုမသိရဘူး။သူတို့ဘုရားဖန်ဆင်းပြီးတော့ဖြစ်လာတဲ့လူတွေအဲ့လိုမျိုးတွေသဘောမျိုးပဲတချို့ကထောက်ပြကြတာတွေအဲ့လိုမျိုးတွေသူတို့လုပ်ဖို့စီစဉ်နေတယ်လို့ဒါမဲ့တာမန်ခံရမယ်ပညာရေးဝန်ကြီးခဏလို့အဲ့လိုမဟုတ်ပါဘူးသူတို့စီမှာအမျိုးသမီးတွေတက္ကသိုလ်ကအမျိုးသမီးအခွင့်အရေးအမျိုးသမီးအခွင့်အရေးဆိုင်ရာဝန်ကြီးအမျိုးသမီးတောက်လည်းခံထားပါတယ်သူက activist ပဲဆိုတော့ဒါကိုနိုင်ငံတော်ကရှိနေတဲ့တန်တရားကိုဆီယာပြောင်းကျူစားရကျက်ဖြစ်ပါတယ်နောက်ပြီးတော့စောစောပြောခဲ့တဲ့ card favorite ဘာသာရေးပေါင်းစုံအကုန်လုံးစီရူညရေးသူစီညတဲ့ဆူရဖြစ်အောင်သူတို့ကျူစားရလိမ့်မယ်အဲ့လိုသာတကယ်လို့လုံနာနိုင်မယ်ဆိုရင်တော့ဆီယာဟာကျွန်တော်တို့ပြောခဲ့ဆိုပထမကဘာစီအော်တိုမန်အမ်ပါလက်ကလွမြောက်ခဲ့ပြီးခဲ့ကတခါမှမရရှိခဲ့ဘူးခဲ့သူစီညညွတ်တဲ့ဒါတကယ်ဒီတန်းခိုင်မြဲတဲ့တည်ငြိမ်တဲ့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာနိုင်ပါတယ်ဒါဆီယာရဲ့သမိုင်းအစ်စ်ဖန်ပြန်လဲမွေးဖော်လာမယ့်ကိစ္စဖြစ်ပါတယ်တကယ်လို့မအောင်မြင်ခဲ့ဘူးဆိုရင်တော့ဒါအချိန်နဲ့တပြုတ်ဖြစ်သွားနိုင်တယ်ပေါ့အ
ဲ့ဒီဆီးရီးယားနဲ့မြန်မာနဲ့ကိုနှိုင်းရှင်ပြီးတော့ပြောကြည့်မယ်ဆိုရင်အခုမြန်မာနိုင်ငံလက်ရှိအခြေအနေကစီရီးယားလို့ဖြစ်လာနိုင်လားမြန်မာနိုင်ငံအနာဂတ်ကိုဘယ်လိုပုံဖော်နိုင်မလဲ
နှစ်ဆင့်ပြောမှာပါအခုလက်ရှိအခြေအနေမှာစီရီးယားမှာအနာရှင်အဆက်ဆိုးရပြုတ်ပြသွားတဲ့အဆင့်ကိုရောက်ဖို့အတွက်မြန်မာတော်လှန်ရေးအင်အားစုတွေစီကောင်စီကိုတော်လှန်နေတဲ့အင်အားစုတွေဟာအဲ့ဒီအဆင့်ကိုရောက်ဖို့အတွက်ပထမစူးစမ်းမှာဖြစ်ပါတယ်ဆိုတော့စီရီးယားမှာအဲ့ဒီအဆင့်ကိုရောက်ဖို့အတွက်အင်အားလက်နက်ကတော်လှန်ရေးအဖွဲ့အလုံးဟာတပေါင်းတစ်စီးရဲ့ဖြစ်ခဲ့တယ်အဲ့လိုမျိုးဖြစ်ပြီလားမြန်မာနိုင်ငံမှာဘို့ထုတ်ကင်မှုအထုတ်မှုတစ်ခုရဲ့အမင်းအနာတစ်ခုရဲ့လောက်မှာအဲ့လိုဖြစ်ပြီလားဆိုတာကစပြီးတော့မြန်မာနိုင်ငံမှာလောက်ရလိမ့်မယ်ဆင်းဆင်းမလို့ထင်ပါတယ်ဒါစည်သမားတွေကပူစီမှာပေါ့လေဆိုတော့အဲ့ဒီကိစ္စဟာအရေးကြီးပါတယ်သူတို့စီမှာအာဏာရှင်ကိုဖြုတ်ချဖို့တည်းရရှိခဲ့တဲ့စီလုံးညှို့မှုမျိုးရရှိလားဆိုတာကနံပါတ်1အချက်ပါအဲ့ပြီးတော့မှအဲ့ဒီလွန်သွားရင်တော့သူတို့ကျွန်တော်တို့ဆောသွားပြောခဲ့တဲ့အနာဂတ်ဆီယားနိုင်ငံပုံဖော်တည်ဆောက်မဲ့လမ်းစဉ်တွေကဘယ်လိုလဲသူတို့စီမှာဘာမှလဲနိုင်ငံတကာကလက်ခံအသိမှတ်ပြုဖို့နိုင်ငံတကာအဆိုင်အဝန်းထဲမှာပြန်လဲဝင်ရောက်လှုပ်ရှားခွင့်ပေးဖို့အတွက်ဘယ်လိုဟာတွေပြင်ဆင်သင့်တယ်လဲသူတို့ဘယ်လိုပြင်လဲဆိုတာနမူနာယူရမှာဖြစ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဦးကျော်စံသားရှင်အစီအစဉ်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါ
တယ်ပါပ
ါ
အဲ့ဒီဒါနဲ့ဆွေးနွေးခင်ပြီးတော့ဂျန်စီအစီအစဉ်ကိုအလှည့်ပေးခြင်းပါတယ်လူတိုင်းမှာဒန်းတူပညာသင်ကြားခွင့်ရှိစေခြင်းနဲ့စိတ်စေတနာနဲ့အသက်18နှစ်အရွယ်အထက်တန်းကျောင်းသူလေးမက်ခင်ခင်ကျော်ကစာဖတ်တန်ဆိုတဲ့အဖွဲ့ကိုတည်ထောင်ခဲ့ပါတယ်။အမြင့်အာရုံချုပ်ရင်းနေသူတွေရဲ့ပညာရေးအတွက်သူလူစေတနာရှင်အယောက်30ကျော်နဲ့တူစာဖတ်တန်ဆိုတဲ့အဖွဲ့ကိုဦးဆောင်ပြီးတော့ဘလို့အကူအညီတွေပေးနေပါသလဲ။ငယ်ရွယ်တဲ့အထက်တန်းကျောင်းသူလေးကဘာကြောင့်မလို့ဒီလိုကြီးမားတဲ့တာဝန်တွေကိုယူပြီးတော့ဦးဆောင်နေရလဲဆိုတာကိုကျွန်မကပဲဆက်သွယ်မေးမြန်းထားပါတယ်။
quality education လို့ခေါ်တဲ့တာတူညီမျှပညာရေးကိုအရန်ကိုမှဖြစ်စေခြင်းနဲ့တူရောက်ဖြစ်ပါတယ
်။မင်္ဂလာပါဂျန်စီတို့ကြီးအခုမိတ်ဆက်သွားတဲ့ညီမငယ်လေးကတော့အသက်18နှစ်အရွယ်အထက်တန်းကျောင်းသူလေးမက်ခင်ခင်ကျော်ပါ။သူကအမြင်အရချွေးနေသူတွေသူတို့ဖတ်ချင်တဲ့စာအုပ်လေးတွေဖတ်ခွင့်ရဖို့အတွက်စာဖတ်တန်းဆိုတဲ့အဖွဲ့လေးကိုတည်ထောင်ထားတဲ့သူပေါ့။ဒီအဖွဲ့လေးကိုမတည်ထောင်ခင်မှာသူကအမေရိကန်နိုင်ငံကလုပ်တဲ့လူငယ်လေးလာရေးခီးစဉ်တစ်ခုမှပါဝင်ခဲ့တယ်တဲ့။သူသွားခဲ့တဲ့ခီးစဉ်လေးကဘလို့ခီးစဉ်လဲဆိုတာနားထောင်ကြည့်ပါဦ
းမြန်မာ Youth Leadership Program MYLP လို့လူသိများကြတယ် Fully Funded Youth Exchange Program တခုမှပါဝင်ခွင့်ရခဲ့ပါတယ်အဲ့ဒီ program ကတလောက်ခွဲကြာအမေရိကန်နိုင်ငံမှာနေပြီးရင်းချင်းမှုဖလှယ်တာတွေလူမှုအကျိုးပြုလုပ်ငန်းတွေတဘာဝပတ်ဝန်းကျင်ထိနေရင်စရပညာရေးတွေသင်ကြားရတာဖြစ်ပါတယ် program ပြီးဆုံးလို့ပြန်လာတဲ့အခါမှာကိုယ့်ရဲ့ပြည်မှာဘလို့မျိုးလူမှုအကျိုးပြုလုပ်ငန်းတွေလုပ်မယ်ဆိုတာကို US ကမပြန်ခင်ကကိုလုံးမဲ community service project idea ကိုတင်ပြရပါတယ်။ညီမကအမြင်အရအ ားနဲ့ကလေးတွေရဲ့ပညာရေးကိုအတန်စာအုပ်တွေ Braille book လို့ခေါ်တဲ့ဖောင်ကျစာတွေကတစ်ဆင့်အခမဲ့ကူညီပေးနိုင်မဲ့ Book Biosa BBS စာဖတ်တယ်လို့ခေါ်တဲ့ project လေးကိုမြမရဲ့မြမပြည်အပြတ် community service project အဖြစ်ရွေးချယ်ပြီးအကောင့်ထဲစဖို့ပြစ်ခဲ့ပါတယ်အခုလက်ရှိကတော့မြမကိုယ်တိုင်ဦးစီးဆောင်ရွက်ပြီးတော့မှ volunteer အယောက်30နီးပါးနဲ့ department လေးခုဖွဲ့ပြီးတော့မှခွဲဝေဆောင်ရွက်နေကြပါတယ်ရှင့်
ဒီတော့စာဖတ်တန်ဆိုတဲ့အဖွဲ့လေးကဘလို့အဖွဲ့မျိုးလဲဒီအဖွဲ့လေးကနေပြီးတော့အမြင်အာရုံချုပ်ရင်းနေသူတွေအတွက်ဘလို့စာအုပ်မျိုးတွေကိုဖတ်ပြပေးမယ်လေ
ကျောင်းဖတ်စာအုပ်ပထဝီသမိုင်းစတဲ့အတန်နဲ့စာဖတ်မှတ်လို့ရတဲ့အတန်စာအုပ်တွေအပြင်ပြင်ပဗဟုသုတအင်္ဂလိပ်စာစသဖြင့် academic non academic မျှတပြီးတော့ဖတ်ပြဖို့စီစဉ်ထားပါတယ်ရှင့်မိမိရဲ့နေအိမ်ကနေပဲဖုန်းရဲ့ဖြစ်စေမိုက်ခရိုဖုန်းရဲ့ဖြစ်စေ laptop နဲ့ဖြစ်စေတိတ်ဆိတ်တဲ့ပြင်ပအတန်မပါဝင်တဲ့စာအဖြတ်ကြောင့်စာဖတ်ပုံမှန်ကန်နဲ့ပေါ့နော်ဒီ audio files တွေပေးပို့နိုင်ပါတယ်ညီမတို့ဘက်ကလည်းဒါအတန် training workshop တွေနဲ့အတူသင်တန်းသားတွေမွေးထုတ်ပေးသွားဖို့ရှိပါတယ် training workshop တက်ပြီးတဲ့သူတွေကအတန်လူခွင့်ရှိမယ်ပေါ့နော
်ဖတ်ထားတဲ့အတန် file တွေကိုအမြင်အာရုံချုပ်ရင်းနေသူတွေလက်ထဲရအောင်ဘလို့တွေချိတ်ဆက်ပြီးတော့ဆောင်ရွက်နေလေ
ညီမတို့က memory stick ကိုအကြောင်းနေဘက်ကိုပေါ့နော်သွားပြီးတော့မှကြောင်းအုပ်တွေရဲ့တာဝန်ရှိသူရဲ့လက်ထဲကိုကိုယ်တိုင်သွားရောက်ပြီးတော့လှူဒန်းဘိုးစီစဉ်ထားပါတယ်ရရှိလာတဲ့အတန်ဖိုင်တွေကိုညီမတို့က edit လုပ်မယ်ပြီးလို့ရှိရင်ရန်ကုန်မှာရှိတဲ့ blind school တွေအပြင်ကမှကိုယ့်ရဲ့ရက်ွက်ကြီးရွာနီးစပ်ရာကြောင်းပြင်ပကလေးတွေအတွက်ပေါ့နော်တနိုင်ငံလုံးရအောင်လို့စောင့်ရွက်သွားမှာဖြစ်ပါတယ်ပြီးလို့ရှိရင်အကုန်လုံးလက်လှမ်းမီတဲ့ platform တွေကတဆင့်ပဲဖြန့်ဖြူးပေးသွားဖို့ရှိပါတယ်
ဒီအတွက်ဘယ်လိုခံစားရပါလဲ
။ကြောက်ပါတယ်လူတိုင်းရလို့အများကြီးလည်းကုသိုလ်ရတယ်
အဲ့ဒါကြောင့်မို့လို့ညီမတို့ကအခုလက်ရှိတော့ Telegram channel, Viber group, email, memory stick စတဲ့ဒီရင်းနှီးတဲ့ technical device တွေနဲ့ပဲစတင်ပြီးတော့ခံပြူးနေပါတယ်။ဟိုက main sponsorship အနေနဲ့ US Embassy Rangoon, Chuino Mobile Application နဲ့ Education Digital International School တို့ကကူညီပေးခဲ့ကြပါတယ်။အဲ့တော့ညီမလိုအပ်တဲ့အခုအနေနဲ့အတူအခုလက်ရှိကတော့ local partnership company တွေ collaboration organization တွေနဲ့မျက်မှန်မြင်ကြောင်းတွေကတာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးတော့ဆောင်ရွက်နေပါတယ်။
ဒီစေချောတဲ့အမျိုးသမီးငယ်လေးကဒီလောက်ကြီးကျယ်တဲ့လုပ်ငန်းတစ်ခုကိုဘာကြောင့်မလို့ဥဆောင်ပြီးတော့လုပ်နေရတာလဲဘလို့အခက်ခဲတွေရောကြုံနေရလဲဒါတွေကိုရောသူဘလို့မျိုးကြော်လွားနေလဲ
ညီမကငငယ်လေးတဲ့ကဒီစာအုပ်စာပေဖတ်တာကိုအယံဝါဒနာပါခဲ့ပါတယ်။ကိုကိုတိုင်းလဲပေါ့နော်မျက်စိတွေပါနာနေတဲ့အချိန်ဆိုလို့ရှင်စာမလုံးနိုင်တဲ့အခါမှာအယံကိုစိတ်အနှောင့်အယှက်ဖြစ်ရတယ်။စိတ်အားငယ်တဲ့အခါမျိုးလည်းရှိခဲ့တယ်။နောက်တစ်ခုကကျတော့ညီမကိုတိုင်းကို quality education လို့ခေါ်တဲ့တာတူညီမျှပညာရေးကိုအယံကိုမှဖြစ်စေခြင်းတဲ့လူတစ်ယောက်ဖြစ်ပါတယ်။အဲ့ဒါကြောင့်မို့လို့ပတ်ဝန်းကျင်မှာမခွဲခြားဘဲနဲ့ပေါ့နော်ဒီတာမန်လူတွေကပြီးတော့ခုလိုမျိုးဒီအားနေချက်ရှိနေတဲ့လူတွေပါအကုန်လုံးရရှိနိုင်အောင်လို့ညီမကစူးစမ်းပေးခြင်းနဲ့အတွက်ကြောင့်မို့လို့ဒီဟာလေးကိုညီမခွင့်ရရလာတဲ့အချိန်မှာစတင်ပြီးတော့မှအကောင့်ထဲပေါ်ပြစ်ခဲ့တာပါ။စိန်ခေါ်မှုတွေကတော့ညီမအတွက်ဒီ US မှာတည်းကစခဲ့တာပေါ့နော် New York Pratt Institute ကျောင်းသားအဆောင်ကညာဘက်ကြီးတယောက်တည်း BBSရဲ့ team structure တွေ team logo တွေကိုညီမတယောက်တည်းထိုင်ဆွဲခဲ့ထိုင်ပြင်ခဲ့ပေါ့နော်အဲဒါပေမဲ့ညီမဒီမှာတကယ်လုပ်တဲ့အခါလေးကြာတော့မမျှော်လင့်ထားတဲ့လူမှုပြသနာတွေပြီးတော့ဟိုညီမကအထက်တန်းကျောင်းသူဖြစ်တဲ့အတွက်ကျောင်းစာနဲ့အတူပေါ့နော်စီမံအချိန်စီမံခံခွဲတာတွေညီမမှန်တယ်လို့ဖြစ်မလာတဲ့အခါစိတ်ထက်ကြမှုတွေဆက်တပြင်းစိတ်ရောကိုပါအများကြီးပင်ပန်းခဲ့ရပါတယ်ပြီးတော့ရေရှည်ဆက်သွားနိုင်မှုရာတေချာလေးကြိုတင်စဉ်းစားပြင်ဆင်ခဲ့ရတာလေးလည်းရှိခဲ့ပါတယ်ပြီးတော့ညီမတို့ BBS က on ground activities တွေလုပ်တဲ့အခါမှာလည်းအဆင်ပြေပါမလားဆိုပြီးစိတ်ပူပြီးတော့ပေါ့နော်တခါတလေညာဘက်တွေအိတ်မပြောခဲ့ရမျိုးတာရှိခဲ့ပါတယ်ညီမအနေနဲ့ဘလို့ရင်ဆိုင်ကြုံလွားခဲ့လဲဆိုရင်တော့ရောက်တဲ့အချိန်တွေတခုမှာအကောင်းဆုံးဖြစ်အောင်လုပ်ခဲ့ပါတယ်
ဂျန်ဇီတို့ရေဒီတစ်ပတ်တော့ဒီလောက်ပဲเนาะဂျန်ဇီတို့ရေအားလုံးလည်းကိုဖြစ်ချင်တဲ့အရာလေးတွေကိုအောင်မြင်အောင်စူးစမ်းဆောင်ရွက်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ကိုလုံနေတဲ့အကြောင်းအရာလေးတွေကိုပြောပြခြင်းနဲ့မျှဝေခြင်းနဲ့ဆိုလို့ရှိရင်တော့ဒီအဆီဇင်လေးအောက်မှာလာပြီးတော့မှတ်ချက်ပေးကြပါเนาะတက်တာ
အသက်18နှစ်အရွယ်အထက်တန်းကျောင်းသူလေးရဲ့စာဖတ်တန်အဖွဲ့လေးကြောင်းကြားခဲ့ကြရတာပါအခုတော့အားကစားအဆီဇင်တွေဘက်ကိုသွားကြပါတယ်ဗြိတိန်နိုင်ငံကကမ္ဘာ heavyweight champion ဟောင်းကတော့လက်ဝဲလောကကနေအနားယူရမယ်လို့ကြေညာလိုက်ပါတယ်။အင်ဒိုနီးရှားနီးပြားသစ် Patrick Gulvert ကလာမယ့်ကမ္ဘာဖလားအတွက်သူ့ရဲ့ရည်မှန်းချက်ကိုပြောလိုက်ပါတယ်။ American ရဲ့ Olympic ရေကူး champion ဟောင်းတူကတော့ Los Angeles မှာဖြစ်နေတဲ့ Tommy လောင်ကျွမ်းမှုကြောင့်သူ့ရဲ့ suit စိတ်တွေကိုထားခဲ့ရပြီးထွက်ပြေးနေရပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ဗြိတိန်နိုင်ငံကကမ္ဘာ heavyweight လက်ဝဲ champion ဟောင်း Tyson Fury လက်ဝဲလောကကနေအားယူပြီးတော့ January 23ရက်နေ့ကချိန်ညှာလိုက်ပါတယ်။သူဟာပြီးခဲ့တဲ့လတုန်းက WBA, WBO နဲ့WBC ကမ္ဘာ heavyweight champion တရဖူစုတွေအတွက်ယူရိန်းနိုင်ငံသား Alexander Usyk နဲ့မကြေပွဲပြန်ထိုးတဲ့ပွဲမှာရှုံးပြီးတဲ့နောက်အခုလိုအားယူပြီးလို့ချိန်ညှာခဲ့တာပါ။ဒါမဲ့လည်းသူအခုလိုအားယူပြီးလို့ချိန်ညှာတာဟာဒါပထမဆုံးအကြိမ်မဟုတ်ပဲ2022တုန်းကလည်း Dillian White ကိုနိုင်ပြီးတော့ကတခါချိန်ညှာခဲ့သလို2013နဲ့2018ခုနှစ်တွေတုန်းကလည်းအားယူပြီးဆိုပြီးတော့လူမှုကွန်ရက်ကနေချိန်ညှာခဲ့ဘူးပါတယ်ခင်ဗျာ။ဘောလုံးပွဲတွေမှာတော့ Spain Super Flag ဘောလုံးဖိုင်နယ်မှာ Barcelona အသင်းက Real Madrid အသင်းကိုအနိုင်ရပြီးတော့ Champion ဖြစ်သွားခဲ့ပါတယ် Spain Super Flag Final ကို Saudi Arabia နိုင်ငံ Jeddah မြို့မှာတနင်္ဂနွေနေ့ကကစားကြတာမှာ Barcelona က Real Madrid ကို 5-2 နဲ့ဂိုးပြတ်နိုင်သွားခဲ့တာပါဒီဘက်မှာ Real က Mbappe ကိုအရင်သွင်းခဲ့ပြီးမဲ့လဲ Barcelona ကပထမပိုင်းမှာ 4-0 ပြန်သွင်းခဲ့ပြီးတော့နောက်ဆုံးမှာ 5-2 နဲ့နိုင်သွားခဲ့တာပါ Real Madrid ကိုအနိုင်ရရနဲ့ပတ်သက်ပြီးတော့ Barcelona နေ့ပြ Hansi Flick ကတော့
It's a good day because we beat one of the best team in the
world. ကပ္ပအကောင်းဆုံးအသင်းတွေထဲကတစ်သင်းဖြစ်တဲ့ Real Madrid ကိုကျွန်တော်တို့နိုင်လိုက်တဲ့အတွက်ဒီနေ့ကတော့ကျွန်တော်တို့အတွက်ကောင်းတဲ့နေ့ပါ။ဒါကသူတို့ကိုဒီဘောလုံးရာသီမှာဒုတိယအကြိမ်နိုင်တာဖြစ်ပြီးမယုံနိုင်လောက်အောင်ပါပဲ။ပြီးတော့ကျွန်တော်တို့ဒီမှာ Super League တစ်ခုကိုရလိုက်ပြီးတော့အဲ့ဒီအတွက်အရန်ပျော်ပါတယ
်။ Real နီးပြ Ancelotti ကတော့ Barcelona အသင်းကိုရှုံးသွားရတဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
။ Hay que defender bien.para ganar este partido hemos defendido mal
ဒီပွဲကနိုင်ဖို့အတွက်ကျွန်တော်တို့ခံစစ်ကောင်းဖို့လိုခဲ့ပေမဲ့ကျွန်တော်တို့ခံစစ်အပိုင်းမှာတော်တော်ညံ့ခဲ့ပါတယ်ဘာစီလိုနာအသင်းထပ်တဲ့တန်တာနိုင်သွားတာပါသူတို့ကကျွန်တော်တို့ရဲ့ခံစစ်ပိုကောင်းခဲ့ပါတယ
်စပိန်လာလီဂါဘက်မှာတော့ရီယယ်မက်ဒရစ်အသင်းရဲ့မြို့ကန်ပြိုင်ပတ်ဖြစ်တဲ့အက်တလက်တီကိုမက်ဒရစ်အသင်းကအိုဆဆူနာအသင်းကိုတကိုးကိုးမရှိနဲ့နိုင်ရပြီးတော့မပေးစရာထိတ်ကိုရောက်သွားခဲ့ပါတယ်အက်တလက်တီကိုမက်ဒရစ်အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်ပြိုင်ပွဲအားလုံးမှာ14ဝက်စတိုက်နိုင်ရပြီးတော့အသင်းရဲ့စံချိန်သစ်တစ်ခုကိုလည်းတင်လိုက်နိုင်ပါ रे ခင်ဗျာအင်္ဂလန်က FA ရှုံးထွက်ပလာဘောလုံးပွဲမှာတော့ Manchester United အသင်းကအာစနယ်ကိုပယ်နယ်တီနဲ့နိုင်ပြီးတော့နောက်တစ်ဆင့်ဆက်သွားခဲ့ပြီးဖြစ်ပါတယ် FA ပလာတတိယဆင့်ပွဲစဉ်တွေကိုပြီးခဲ့တဲ့သတင်းပတ်ကုန်းကကစားကြတာမှာ Man U ကအာစနယ်ကို Emirates ကမှာ10ရောက်နဲ့ကစားပြီးတော့အချိန်ပိုအထိတည်ရဖြစ်နေလို့ပယ်နယ်တီကန်တာမှာ5ဂိုး3ဂိုးနဲ့နိုင်သွားခဲ့တာပါအာစနယ်အသင်းဟာဒီပွဲမှာဒုတိယပိုင်းအချိန်တော်များများကိုတယောက်အသားနဲ့ကစားခဲ့ရသလိုပုံမှန်ပွဲချိန်အတွင်းမှာလဲဖနယ်တီတစ်လုံးရခဲ့ပေမဲ့မဝင်တာကြောင့်အာစနယ်အသင်းအတွက်တော့ဒီပွဲရှုံးတာပို့ပြီးတော့အထိနာစေခဲ့တယ်လို့ပြောရမှာဖြစ်ပါတယ်။အာစနယ်နီးပြအတက်တက်ကတော့သူတို့အသင်းအခွင့်အရေးတွေရပြီးမနိုင်ခဲ့တဲ့ပုံမှာစိတ်မကောင်းဖြစ်မိပြီးတော့သူတို့မရှုံးသင့်ဘူးဆိုပြီးတော့လဲပြောလိုက်ပါတယ်ခင်ဗျာ။ဘောလုံးမှာပြောင်းရွှေ့တွေဘက်မှာတော့မက်ဆီဒီအသင်းငေါန်းဆောင်ကာဝါကာဟာဒီပတ်မှာကစားဖို့အတွက်အသင်းကနေထွက်ဖို့တောင်းဆိုခဲ့တယ်လို့မက်ဆီဒီနီးပြပက်ဂေါ်ဒီယိုလာကသောဖို့စတီအသင်းကိုရှေကိုကိုပြီးတဲ့နိုင်ပြီးတဲ့ပွဲမှာအတည်ပြုလိုက်ပါတယ်။အသက်34နှစ်ရှိဖြစ်တဲ့ကိုင်ဝေါ်ကာဟာသူ့ကစားသမားဘဝရဲ့နောက်ဆုံးကျန်တဲ့နှစ်တွေမှာဥရောပကတခြားနိုင်ငံတစ်ခုခုမှာသွားကစားဖို့ဆက်ရထက်သန်နေပြီးတော့အသင်းကနေထွက်ဖို့ဇာတ်ရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့2023ခုနှစ်တုန်းကမန်စီးတီးဖလားသုံးလုံးရပြီးတဲ့နောက်မှာလဲဂျပန်ချန်ပီယံဘိုင်မြူနစ်အသင်းကခေါ်ဖို့စိတ်ဝင်စားခဲ့ပေမဲ့ဘိုင်ယန်ဘက်ကကမ်းလှမ်းမှုကသိပ်မကောင်းတာကြောင့်မပြောင်းဖြစ်ခဲ့ဘူးလို့လဲသူကပြောပါတယ်ခင်ဗျာ။အင်္ဂလန်ဘက်ကနောက်ထပ်ဘောလုံးသတင်းတွေမှာတော့ Everton ကဒေးဗစ်မွိုက်စ်ကိုနီးပြဖြစ်နေခန့်လိုက်တယ်လို့စနေနေ့မှာကြေညာပါတယ်။ Everton ဟာပြီးခဲ့တဲ့ January 9ရက်နေ့ကရှောင်းတိုက်ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပြီးတဲ့နောက်နီးပြဟောင်းဒေးဗစ်မွိုက်စ်ကိုနှစ်နှစ်ခွဲစာချုပ်ချုပ်ပြီးတော့ဒုတိယကြိမ်ပြန်ခန့်ခဲ့တာဖြစ်ပါတယ်။ဒေးဗစ်မွိုက်စ်က2002ကနေ2013ခုနှစ်အထိ Everton နီးပြဖြစ်လုပ်ခဲ့ပြီးတော့2013ခုနှစ်မှာတော့ Ferguson အနားယူပြီးတဲ့နောက် Man U နီးပြဖြစ်လာခဲ့တာပါ။Everton ကိုအခုလိုပြန်လာရတဲ့အတွက်သူ့အနေနဲ့ဝမ်းသာကြောင်းနဲ့အသင်းနဲ့17နှစ်ကြာလက်တွဲခဲ့ရတဲ့အချိန်တွေဟာသူ့အတွက်ပြောစရာဖြစ်ခဲ့ပြီးတော့ပြန်လာဖို့အခွင့်အရေးရတဲ့အချိန်မှာလဲမဆိုင်မတော့လက်ခံခဲ့တာဖြစ်တယ်ဆိုပြီးတော့ David Moyes ကကြေညာချက်မှာပြောထားပါတယ်ခင်ဗျာ။ချိန်ထဲမှာပဲ Spain နီးပြဒူလန်လွန်ပတ်တဲကီကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တဲ့ West Ham United အသင်းကအရင် Brighton နဲ့ Chelsea နီးပြဟောင်း Grand Potter ကိုနီးပြဖြစ်ခန့်လိုက်ပါတယ်။ West Ham က Grand Potter ကိုနှစ်နှစ်ခွဲစာချုပ်ချုပ်လိုက်တဲ့အတွက်သူဟာ 2026-29 ဘောလုံးရာသီအကုန်အထိနီးပြဖြစ်ရှိသွားမှာဖြစ်တယ်လို့ဝဆမ်းသင်းကကြီးညာထားပါတယ်အရှာဘမှာတော့မြန်မာဘောလုံးအသင်းရဲ့အာဆီယံဒေတာတွင်ပြိုင်ပတ်ဖြစ်တဲ့အင်ဒိုနီးရှားအသင်းကအဝါကျော် Netherland Tyson Buhan Patrick Kluivert ကိုနီးပြဖြစ်နဲ့ခန့်လိုက်ပါတယ် Kluivert အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုစနေနေ့ကရောက်လာတဲ့ချိန်မှာအင်ဒိုနီးရှားဘောလုံးပရိသတ်တွေကလေစိတ်မှာပဲတောင်းတမှုဖြစ်ပြကြိုးစားခဲ့ကြပါတယ် ဘိုင်ဘက်ကတော့သူရဲ့အဓိကရည်မှန်းချက်က2026ကမ္ဘာဖလားခြေစစ်ပွဲအောင်ဖို့ဖြစ်တယ်ဆိုပြီးတော့ဇန်နဝါရီ12ရက်နေ့ကပြောလိုက်ပါတယ်
I told you before my goal is to qualify of course for the World Cup
so ကျွန်တော်ဒီမတိုင်ခင်ကလည်းပြောခဲ့ပါတယ်ကျွန်တော်ရည်မှန်းချက်ကကမ္ဘာဖလားခြေစစ်ပွဲအောင်ဖို့ပါဆိုတော့ပထမနှစ်ပွဲကအရန်အရေးကြီးပါတယ်ကျွန်တော်တို့အနေနဲ့ဩစတြေးလျနဲ့ကစားမဲ့ပထမပွဲရောအဲ့ဒါပြီးနောက်တစ်ပွဲဖြစ်တဲ့ဘာရိန်းနဲ့ပွဲတွေမှာခြေစွန်းထက်နေဖို့လိုပါတယ်ကျွန်တော်ကတော့အဲ့ဒီနှစ်ပွဲကနေအနည်းဆုံး၄မှတ်လောက်လိုချင်ပါတယ်
ဘိုင်ဘာအနေနဲ့အင်ဒိုနီးရှားနီးပြဖြစ်တဲ့ပထမဆုံးပွဲကတော့မတ်လ20ရက်နေ့မှာဩစတြေးလျနဲ့ကစားမှာဖြစ်ပြီးတော့အဲ့နောက်မှာတော့ဘာရိန်းအသင်းနဲ့ကစားမှာပါအင်ဒိုနီးရှားအသင်းဟာ1938ခုနှစ်ကကမ္ဘာဖလားကိုတစ်ကြိမ်ပဲကစားပူပြီးတော့အဲ့တုန်းကတော့လွတ်လပ်ရေးမရခင် Dutch Colony လက်အောက်မှာပဲရှိနေသေးတဲ့အတွက် Dutch East India အသင်းဖြစ်နဲ့ဝင်ကစားခဲ့တာပါဘိုင်ဘာအနေနဲ့သူမျှော်မှန်းထားသလိုအင်ဒိုနီးရှားအသင်းကိုကမ္ဘာဖလားခြေစစ်ပွဲအောင်မြင်အောင်လုပ်နိုင်မလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပြီးတော့တကယ်လို့သာခြေစစ်ပွဲအောင်ခဲ့မယ်ဆိုရင်တော့အင်ဒိုနီးရှားအသင်းဟာအရှေ့တောင်အရှေ့အာဆီယံနိုင်ငံတွေထဲမှာပထမဆုံးကမ္ဘာဖလားကစားခွင့်ရတဲ့အသင်းဖြစ်လာမှာဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံဘက်ကိုကြည့်ရင်တော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အယ်လီမြို့မှာတော်မီလောင်ချွမ်းမှုတွင်အင်ဂျင်အများကြီးမိလောင်တွေထဲပါသွားခဲ့ပြီးတော့အဲ့ဒီထဲမှာအမေရိကန်အိုလံပစ်ရေကူးချန်ပီယံဟောင်းဂယ်ရီဟောဂျူနီယာရဲ့အိမ်ထဲမိလောင်တွေထဲပါသွားခဲ့ပါတယ်အဲ့ဒီတူအိုလံပစ်ပြိုင်ပွဲတွေမှာသူရခဲ့တဲ့စုတစိတ်တွေလည်းမိတဲ့ပါသွားခဲ့တယ်လို့ Gary Hall ကပြောပါတယ
် I saw a plume of smoke that doubled in width within a minute at the top of the hill that I live on
ကျွန်တော်နေတဲ့နေရာရဲ့တောင်ထိပ်မှာတမိနစ်အတွင်းမှာပဲမိโกလုံးကြီးကနှစ်ဆလောက်ကြီးသွားတာပါကျွန်တော်က Lockman Lane ဆိုတဲ့နေရာမှာနေပြီးအိမ်တွေစပြီးမိလောင်တာကိုတွေ့ရတဲ့အချိန်မှာထွက်ပြေးရတော့မယ့်အချိန်ရောက်ပြီဆိုတာသိလိုက်ပါတယ်ကျွန်တော်မှာအချိန်သိပ်မရှိတော့တဲ့အတွက်ကားနောက်ခံထဲမှာပစ္စည်းတွေတင်လိုက်ပါတယ်။တခါတင်ပြီးတဲ့အချိန်မှာမီးစာတွေလွင့်လာတဲ့အတွက်ဆက်မနေတော့ပဲအိမ်မီးမလောင်ခင်ထွက်လာလိုက်ပါတယ်။ကျွန်တော်ခွေးနဲ့စီဂျိုစေးတချို့ကိုယူပြီးထွက်ပြေးခဲ့ရတာပါ။ကျွန်တော်အိမ်ရောအိုလံပစ်စုစိတ်တွေရောပြီးတော့နောက်ထပ်ကျွန်တော်တန်ဖိုးထားတဲ့အရာတွေအားလုံးကိုထားပြီးထွက်ပြေးလာခဲ့ရတာပါ။
Gary Hall ဟာ1996ခုနှစ်ကအတ္လန္တာအိုလံပစ်2000ခုနှစ်ကစစ်ဒနီအိုလံပစ်နဲ့2004အေသင်းအိုလံပစ်ပြိုင်ပွဲတွေမှာအမေရိကန်နိုင်ငံအတွက်အဦးချင်းနဲ့အသင်းလိုက်ရေကူးပြိုင်ပွဲတွေမှာရွှေစိတ်5ခုငွေ3ခုနဲ့ကြေးစိတ်2ခုရယူပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
တပတ်အတွင်းထူးခြားတဲ့သတင်းတွေကိုကိုရန်နိုင်စုစည်းတင်ပြထားတာကိုနားဆင်ကြကြရတာပါဒီတပတ်အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲသောတာရှင်တွေအနေနဲ့ VOE မြန်မာပိုင်းကိုစာရေးသားဆက်သွင်းခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ bamis@voenews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ message တွေကနေတဆင့်လဲဆက်သွင်းနိုင်ပါတယ် VOE American အသံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းပြင်online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုစောဝင်းလိုင်ကဆက်ပြီးတော့ပြောပြပေးပါမယ
်။နေဆက်က online ငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုနှိမ့်နှင်းဖို့အတွက်ကရင်တိုင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ DKBA နဲ့ BGF နေကြားဆောင်တပ်တွေနဲ့စီးပွားရေးလုပ်ငန်းရှင်တွေဒီကနေ့မြဝတီမြို့မှာတွေ့ဆုံဆွေးနွေးပါတယ်။နေဆက်လူကုန်ကူးမှုတိုက်ဖျက်ရေးနဲ့နှိမ့်ဆက်ညှိပတ်မှုတွေမလုပ်ဖို့အသက်မပြည့်သေးတဲ့သူတွေကိုအာရမခိုင်းစေတာမျိုးတွေမလုပ်ဖို့နဲ့ငွေကြေးလိမ်လည်တဲ့ခိုင်းတွေကိုခွင့်မပြုဖို့ဆွေးနွေးသဘောတူခဲ့ကြတဲ့အကြောင်းဒေသခံမဲဆောက်မီဒီယာသတင်းတွေမှာဖော်ပြပါတယ်။အိန္ဒိချင်းထိုင်းနိုင်ငံကိုရောက်လာကြတဲ့အာရှနိုင်ငံတွေကနိုင်ငံသားတချို့မဲဆောက်တစ်ဖက်ကငွေလိမ်ခိုင်းတွေကဖျားယောင်ခေါ်ဆောင်တဲ့အတွက်ပြန်ကယ်ဆယ်ရတဲ့သတင်းတွေရက်ဆက်ထွက်ပေါ်လာနေကြမှာပဲကရင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေတရုတ်လုပ်ငန်းရှင်တွေနဲ့အခုလိုတွေ့ဆုံတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံအရှိတ်အချမ်းထိုင်းနေတဲ့နေရာကြားဖြန့် online လိမ်လည်မှုတွေကိုအဓိကလုပ်ကိုင်နေတဲ့နေရာမှာဂျပန်နိုင်ငံသား6ဦးအပါအဝင်အများပြားဖမ်းဆီးခိုင်းစေခံထားရတယ်လို့လူကုန်ကူးခံရသူတွေအရေးဆောင်ရွက်နေတဲ့ထိုင်းရက်တပ်အရက်ဖက်အဖွဲ့အစည်းတစ်ခုကထုတ်ပြန်ပြောဆိုကြောင်းဂျပန်သတင်းစာတောင်ဖြစ်တဲ့ဒါအေရှားရှင်ဘွန်းကဒီကနေ့ပုတ်ထူးနေ့မှာရေးသားဖော်ပြပါရခင်ဗျာအစ္စရေးနဲ့ဟာမတ်အကြားဂါဇာမှာဖြစ်နေတဲ့စစ်ပွဲအဆုံးသတ်စင်မဲ့အပြစ်ခတ်ရစေးသဘောတူညီချက်ရနိုင်ဖို့စစ်ဆန်ညီနိုင်ရေးမှုတွေဒီကနေ့ဇန်နဝါရီလ15ရက်နေ့မှာစူးစမ်းနေကြပါတယ်ဒီချိန်ထဲမှာပဲဂါဇာအလယ်ပိုင်းနဲ့တောင်ပိုင်းဒေသတွေကိုလေကြောင်းကနေဒီကနေ့တိုက်ခတ်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောပါရခင်ဗျာတောင်ကိုရီးယားမှာစစ်အုပ်ချုပ်ရေးကြီးညာခဲ့တာကြောင့်ရာထူးကဆန့်ကပ်ခံထားရတဲ့သမရယုံဆုပ်ယိုးကိုအာနာပိုင်တွေကဒီကနေ့ဇန်နဝါရီလ15ရက်နေ့မှာထိန်းသိမ်းလိုက်ပါတယ်အကျင့်ပြတ်ခြားစားမှုတိုက်ဖျက်ရေးအေဂျင်စီအနေနဲ့ သူ့လို့ရတဲ့ပတ်သက်လို့စုံစမ်းစစ်ဆေးခွင့်မရှိပေမဲ့လည်းသွေးထွက်တန်ရုံမဖြစ်စေလိုတာကြောင့်ပူပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သမရယုံကပြောပါတယ်ခင်ဗျာ
ဘုရုံညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှာတော့အလိမ်မာဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Joe Gales တို့ဖြစ်ပါတယ်VOE ကိုနွားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေ။တော်တာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါအေးချမ်းစွာနဲ့အနားယူအိတ်ဆက်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ရပါတယ်။ကျွန်မကတော့အခင်လေးပါရှင
This program has come to you.